Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တရ2022ခုနှစ်စက်တင်ဘာလ15ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမသင်ခီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြမှာပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့ရုရှားလက်ကပြန်သိမ်းခဲ့တဲ့မြို့ကိုယူကရိန်းသမ္မတတွားရောက်တဲ့သတင်းဗြိတိန်ဘီမာကြီးရဲ့ရုပ်လောင်းလန်ဒန်ဝက်စ်မင်နစ္စတာခန်းမမှာထားရှိတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကြားကြမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ရိုဟင်ဂျာဒုက္ခသည်တွေအရေးအမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်မှာဆွေးနွေးခဲ့ကြတာတွေကနေအရေးဆုံးကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ
် And I'm sure we'll talk about the role of Aung San Suu Kyi but I just want to talk about what was presented in 2017
often as ရိုဟင်ဂျာအရေးကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့ခန်းကဏ္ဍကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဒေါက်တာရိုနယ်လီကပြောဆိုခဲ့တာပါအပြည့်အစုံကိုမကြခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ရခိုင်ပြည်နယ်ကလူငယ်တွေပြည်ပကိုပို့ပြီးတော့ထွက်ခွာနေကြရတဲ့အခြေအနေနဲ့အတူပဲအပတ်စဉ်ကဏ္ဍတွေထဲမှာတော့လူထုနဲ့ဂျမားရေးသတင်းသုံးသပ်ချက်တပတ်အတွင်းထိတ်တန့်ရောက်အကစားသတင်းတွေကိုလည်းနားဆင်ကြရပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နှွေဦးနဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါဦးရှင်
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာရုရှားတပ်တွေသိမ်းပတ်ခဲ့တဲ့အီဇူဝန်မြို့ကိုတွားရောက်ခဲ့ပြီးရုရှားလက်ကပြီးခဲ့တဲ့သတင်းပတ်ထဲပြန်လည်သိမ်းယူဖို့ကြိုးပမ်းခဲ့ကြတဲ့ယူကရိန်းတပ်ဖွဲ့တွေနဲ့ဗိုလ်ထုနေကတွေ့ဆုံကျေးဇူးတင်စကားပြောကြားခဲ့ပါတယ
် Our soldiers here that is very important thing
ကျွန်တော်စစ်သည်ရှင်နေပါတယ်ဒါအင်မတန်အရေးကြီးပါတယ်ပြည်သူတွေကိုသူတို့ပံ့ပိုးပေးပါတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောဆိုသွားတာပါယူကရိန်းတပ်တွေကိုလူထုကကြိုးစုံနှုတ်ဆက်တာလည်းဆက်လို့ရှားစရာမြင်ငွင့်ဖြစ်ယူကရိန်းသမ္မတကပြောပါတယ်ရုရှားကျူးကျော်မှု9လကြာယူကရိန်းကတံပြန်ထိုးစစ်ဆင်နွှဲနေရမှာနိုင်ငံရှိမြောက်ဘက်ကခါကီဗ်ဒေသနေရာတော်များကိုပြန်လည်သိမ်းပိုက်ခဲ့တာပါယူကရိန်းအတွက်ဥရောပကအားပေးကူညီတဲ့ကိစ္စနဲ့ပတ်သက်ပြီးခီယက်မြို့တော်မှာယူကရိန်းသမ္မတနဲ့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်တို့ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်လိုအပ်တဲ့တတိတွေသွေးစည်းညီညွတ်မှုတွေနဲ့အတူဥရောပဆက်လက်တည်မြဲပြီးရုရှားသမ္မတရဲ့လိုရည်တွေကြာဆုံးလိမ့်မယ်လို့ခန့်ယူထားတဲ့အကြောင်းလဲဘရူနီကဥရောပသမ္မတရဲ့အခြေပြမိန့်ခွန်းမှာဥရောပကော်မရှင်ဥက္ကဋ္ဌကထည့်သွင်းပြောဆိုသွားတာပါယူကရိန်းစစ်ပွဲဟာအာဏာရှင်နဲ့ဒီမိုကရေစီတိုက်ပွဲဖြစ်ပြီးရုရှားအပေါ်ပိတ်ဆို့တံခတ်မှုတွေဆက်လက်ထားရှိသွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အခုချိန်ဟာကျင်းနေအောင်ချူတက်မဲ့အချိန်မျိုးမဟုတ်ပဲဆုံးဖြတ်ချက်ခိုင်မာဖို့လိုအပ်တဲ့အချိန်ဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ
်ပြည်ထောင်စုမြန်မာဒုတိယမြောက်အဲလစ်ဘက်ရဲ့ဇာဗနာကိုရှေ့သတင်းပတ်ထဲကျင်းပဖို့ရှိနေပြီးအများပြည်သူကာရဝပြုနိုင်ဖို့မြန်မာကြီးရုပ်အလောင်းကိုလန်ဒန်ဝက်စ်မင်စတာခန်းမမှာဗုဒ္ဓနေ့ကကျင်းပပြသခဲ့ပါတယ်မြန်မာကြီးရဲ့ရုပ်အလောင်းကိုဒီခန်းမစီတည်လာတဲ့လန်ဒန်မြို့တလျှောက်လုံးမှာတော့တိတ်ဆိတ်ငြိမ်သက်နေခဲ့ပါတယ်မြန်မာကြီးအခောင်းကိုတပ်ဖွဲ့ဝင်တွေချံရံပြီးအမြောက်တင်ရင်နဲ့တဲဆောင်လာချိန်မှာပြည်တိန်ဘီရင်သစ်တတိယမြောက်ချားလ်စ်သားဖြစ်သူတွေဖြစ်တဲ့ဝီလျံနဲ့ဟယ်ရီတို့နဲ့အတူချားလ်စ်ရဲ့မောင်နှမတွေဖြစ်တဲ့အန်အန်ဒရူးအက်ဒဝတ်တို့လည်းလိုက်ပါခဲ့ကြတာပါဘီမာကြီးရဲ့အခေါင်းတင်လာချိန်မှာနန်းတွင်ထုံးစံအတိုင်းပန်းခွေတင်ထားသလိုရနာစီခြေထားတဲ့ဘီမာတရဖူကိုလည်းအခေါင်းပေါ်မှာခရမ်းရောင်ခေါင်းအုံးပေါ်တင်ရင်တဲဆောင်လာခဲ့ပါတယ်ဝက်စ်မင်စတာဆူတောင်းပွဲမှာတော့ခရစ်ယာန်ဂိုင်းချုပ်ဂျက်စတင်ဝက်ဘလီနဲ့Westminster ရဲ့အဆင့်မြင့်ဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ David White တို့ကဆုတောင်းမေတ္တာပို့ကြပါတယ်။တမိုင်းဝင်ဒီဆုတောင်းပွဲအခမ်းအနားမှာဝေလာမင်းသားအပြင် Catherine, Meghan, Success Muse, Zagado နဲ့ Charles ဘုရင်ရဲ့ကျင်ရတော် Camilla တို့လည်းတက်ရောက်ခဲ့ပါတယ်။ 17 ရာစုကတည်ဆောက်ခဲ့တဲ့ Westminster ခန်းမမှာပြည်မာကြီးရဲ့ရုပ်အလောင်းကို၄ရက်ကြာဂရဝပြုခံမှာဖြစ်ပြီးလုံညုံကြီးအဆောက်ရှောက်တွေနဲ့အတူတနေ့ကို23နိုင်ကြီးဖွင့်လှစ်ပေးထားမှာဖြစ်လို့လူအမြောင်များလာရောက်ကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
အမေရိကန်နဲ့ကမ္ဘာတစ်ဝှမ်းကလူပေါင်းရာထောင်ချီရဲ့အင်တာနက်ဆက်သွယ်မှုတွေကိုပေါက်ထွင်းတက်ခတ်ခဲ့သူတွေဖြစ်ယူရိုနိုင်ငံသား၃ယောက်ကိုရာဇဝတ်ကြောင်းနဲ့အရေးယူလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါတယ်ကွန်ပျူတာစနစ်ကိုထိန်းချုပ်ပြီးငွေညစ်တဲ့ပုံစံမျိုးနဲ့တက်ခတ်တာလို့လည်းတရားရေးဌာနတာဝန်ရှိသူတွေရဲ့ဗိုလ်ထုနဲ့ထုတ်ပြန်ချက်မှာပြောဆိုခဲ့တာပါအရေးယူခံရသူတွေကိုအီရန်စိုးရအတွက်အလုလုပေးနေတဲ့သူတွေဖြစ်ဆွဆွဲမထားပေမဲ့အီရန်ထူးထပ်တော်လှန်ရေးပြည်ဆောင်တပ်နဲ့ဆက်နွယ်သူတွေရဲ့စိုက်ဘာအင်တာနက်မှာမတင်ငါဘွေရာလိုရက်တွေရှိနေတဲ့အကြောင်းသတိပေးထားပါတယ်အရေးယူလိုက်သူတွေကနှစ်ယောက်နဲ့ဆက်နွယ်နေတဲ့ Bitcoin လိမ့်စာတွေကို လည်းအမေရိကန်တရားရေးဌာနကနာမည်ပြစီရင်သွင်းခဲ့တာပါ။အင်တာနက်မှာရာဇဝတ်မှုကျူးလွန်သူတွေဟာမကြာခဏဆိုသလိုဒီဂျစ်တယ်ငွေကြေး Bitcoin နဲ့ငွေပေးဖို့တောင်းဆိုလို့ရှိရပါတယ်။ Cyber Internet တိုက်ခိုက်မှု NDA 3 ပြချက်ကိုတော့ American, Australia, Britain, Canada တရားဥပဒေစိုးမိုးရေးအေဂျင်စီတွေပူးတွဲထုတ်ပြန်ခဲ့ကြတာပါ။ UN နိုင်ငံသား3ဦးတို့ဟာ2020ပြည့်နှစ်အောက်တိုဘာလကနေ2022ခုနှစ်ဩဂုတ်လအတွင်းကွန်ပျူတာဆက်သွယ်မှုတွေကိုဖောက်ထွင်းမှုထိချုပ်ငွေညှိမှုတွေကျူးလွန်ခဲ့သူတွေအဖြစ်စာမျက်နှာ30ရှိတဲ့တရားရေးဌာနရဲ့ဆွဲချက်မှာဖော်ပြထားပါတယ်။ဆွဲချက်ခံရသူတွေကတော့လွတ်မြောက်နေစေဖြစ်ပြီး UN နိုင်ငံမှာပဲရှိနေလိမ့်မယ်လို့ယူဆထားကြောင်းလည်း American တာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။တရုတ်ကထိုင်ဝမ်ကိုတိုက်ခိုက်ကျူးကျော်မဲ့အရေးကိုတားမြစ်ဖို့အတွက်ယူနိုင်ငံကိုတန်ခတ်ပိတ်ဆို့အရေးယူမဲ့အစီအစဉ်ကိုနီလန်တရက်အနေနဲ့အမေရိကန်အစိုးရကစဉ်းစားနေချိန်မှာပဲ EU ဥရောပသမဂ္ဂအနေနဲ့လည်းအလားတူလှုပ်ရမျိုးလှုပ်ဖို့တိုင်ဝမ်က EU ကိုတန်တမာရေးဖိအားပေးနေတယ်လို့ဒီဆွေးနွေးပွဲတွေနဲ့နီးစပ်တဲ့သတင်းရင်းမြစ်ကပြောပါတယ်အမေရိကန်အစိုးရရဲ့စဉ်းစားချိန်ဆခြင်းနဲ့တိုင်ဝမ်ရဲ့ EU ကိုတိုက်တွန်းမှုတွေတည်ကြားဆိုပေမဲ့နှစ်ဖက်စလုံးကတော့တရုတ်ကျူးကျော်စစ်အတွက်စိုးရင်ပြီးတုံ့ပြန်ဖို့လှုံ့ဆော်လာတာလို့အဲ့ဒီသတင်းရင်းမြစ်ကဆိုပါတယ်တရုတ်ကိုတန်ခတ်ဖို့စဉ်းစားနေတယ်ဆိုပေမဲ့ကွန်ပျူတာ chips နဲ့ဆက်သွယ်ရေးကိရိယာတွေလိုအဆင့်မြင့်နည်းပညာသုံးကဏ္ဍတွေနဲ့ပတ်သက်လို့တရုတ်နဲ့ကုန်သွယ်ရမှာရောရင်းနှီးမြှုပ်နှံမှုတွေမှာပါအနောက်နိုင်ငံတွေကကန့်သတ်ထားပြီးသားဖြစ်ပါတယ်ဘယ်လိုပုံစံမျိုးတန်ခတ်ပေးဆိုမယ်ဆိုတာကိုအဲ့ဒီသတင်းရင်းမြစ်ကအသေးစိတ်မပြောပေမဲ့ကမ္ဘာပေါ်မှာကုန်ပစ္စည်းအများဆုံးဖြန့်ဖြူးတဲ့ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးတရုတ်နိုင်ငံကိုစီဝိုင်းတန်ခမ်းမှုလုပ်ဖို့ဆိုတာလက်တွေ့ကြပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ရုရှားပေါ်အနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့တာတဲ့တရုတ်ကိုတန်ခတ်ပိတ်ဆို့မှုလုပ်တာကပိုပြီးရှုပ်ထွေးတဲ့အခင်းကျင်းဖြစ်လာစေလိမ့်မယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနအစင်းမြင့်အရာရှိတူကပြောပါတယ်ခင်ဗျာ။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမ်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဗစ်ကရောကြောင့်ပြီးခဲ့တဲ့သတင်းပတ်မှာသေဆုံးသူအရေအတွက်ဟာ2020မတ်လကစအနေအဆုံးဖြစ်ခဲ့တာကြောင့်ကမ္ဘာတဝန်နှစ်နဲ့ချီကျုံရတဲ့ကပ်ဘေးဒဏ်အဆုံးသတ်မဲ့အလားလာတွေ့မြင်နေရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကပြောဆိုလိုက်ပါတယ
် We're not there yet
အဆုံးသတ်တဲ့အထိမရောက်သေးပေမဲ့လက်ကမ်းမှာမြင်နေရပါပြီလို့ WHO တွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကဗဟုသုတေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကယောဂဆုံးသက်တဲ့အထိဆက်လက်အားစိုက်ထုတ်ကြဖို့လည်းတိုက်တွန်းသွားပါရယ်ကမ္ဘာတဝန်ကိုဗစ်ရောဂါအခြေအနေနဲ့ပတ်သက်တဲ့ WHO ရဲ့အပတ်စဉ်အစည်းအဝေးခန်းစာမှာတော့သေဆုံးသူရေအတွက်ဟာ22ရာခိုင်နှုန်းကျဆင်းပြီး11,000ကျော်သာရှိခဲ့ပါတယ်ကူးစက်မှုနှုန်းကလည်း28ရာခိုင်နှုန်းကျဆင်းပြီး3,100သာရှိခဲ့တာပါဒါပေမဲ့လည်းနိုင်ငံတော်များမှာကိုဗစ်ရောဂါစမ်းသပ်ဆစ်ဆင်းမှုတွေနဲ့စောင့်ကြည့်ကဲခတ်တဲ့အစီအစဉ်တွေကိုလျှော့ချလိုက်မယ်ဆိုရင်ကူးစက်မှုတွေကိုအတိအကျသိနိုင်တော့မှမဟုတ်တဲ့အကြောင်းလည်းသတိပေးထားပါတယ်လာမယ့်ဆောင်းနှင်းကာလမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနိုင်တာကြောင့်အောင်မြင်မှုတွေလက်လွတ်ဆုံးရှုံးနိုင်တဲ့အတွက်ကာယရောဂါတိုက်ဖျက်ရေးအစီအစဉ်တွေအားကောင်းအောင်ပြင်ဆင်ထားကြဖို့လည်းနိုင်ငံတကာအစိုးရတွေကို WHO ကအကြံပြုချက်တွေထုတ်ပြန်ခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးတည်ငြိမ်မှုရှိအောင်ကူညီတဲ့အနေနဲ့အာဖဂန်ရဲ့နိုင်ငံသားအရန်ငွေဒေါ်လာ3ဘီလီယံကျော်ကိုဆွစ်ဇာလန်နိုင်ငံမှာဗန်စင်းရင်ဖွင့်ပေးမယ်လို့ဗိုတူးနေမှာအမေရိကန်ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်ရဲ့အာဏာရလာပြီးနောက်ပိုင်းအမေရိကန်ကထိန်းချုပ်ထားတဲ့အရန်ငွေတွေကိုဗန်နာယီဘုတ်အဖွဲ့တစ်ခုဖွဲ့ပြီးစီမံခန့်ခွဲသွားမှာဖြစ်ပါတယ်။ဒီရန်ပုံငွေကအာဖဂန်ငွေကြေးမပြိုလဲသွားအောင်အကာအကွယ်ပေးဖို့နဲ့ပေးချေရမယ့်ကိစ္စတွေအတွက်အသုံးပြုဖို့ဖြစ်တယ်လို့အမေရိကန်ဘဏ်ဒါယီဝန်ကြီးဌာနကပြောပါတယ်။လက်စစ်ဓာတ်အားတင်သွင်းမှုနဲ့အခြားသောအကျွေးပေးရမယ့်ကိစ္စရပ်တွေအတွက်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုဒီရန်ပုံငွေကနေထုတ်ပေးသွားဖို့ဖြစ်ပြီးဒီလိုလှုပ်ရှားအပြင်နိုင်ငံတကာကပေးလာမယ့်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေဆက်လက်ရရှိအောင်လှုပ်သွားရည်ပဲဖြစ်ပါတယ်။အမေရိကန်ဘဏ်ဒီမှာထိန်းချုပ်ခံထားရတဲ့အာဖဂန်ရဲ့နိုင်ငံသားအရန်ငွေဒေါ်လာဘီလီယံပေါင်းများစွာကိုထုတ်ယူသုံးစွဲခွင့်ရဖို့တာလီဘန်အစိုးရကကြိုးပမ်းနေစရာဖြစ်ပါတယ်။ငွေတွေကိုအာဖဂန်ဗဟိုဘဏ်တွေတိုက်ရိုက်ထည့်ပေးလိုက်မယ်ဆိုရင်ဒီငွေတွေဟာအာဖဂန်ပြည်သူတွေရဲ့အကျိုးစီးပွားအတွက်မတုံ့ပဲဖြစ်သွားမှာကိုစိုးရိမ်တယ်လို့အမေရိကန်ဘက်ကပြောပါတယ်ခင်ဗျာ
ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေပေါ်အမေရိကန်ကခွဲခြားဆက်ဆံတယ်ဆိုပြီးတောင်ကိုရီးယားကမချေမနှက်ဖြစ်နေတာကြောင့်အမေရိကန်ရဲ့အာရှဒေသစီးပွားရေးအစီအစဉ်တွေမှာအဓိကမဟာမိတ်တွေပါဝင်လာရေးအခက်ကြုံနေရပါတယ်။အမေရိကန်လွှတ်တော်ကတော့မြောက်အမေရိကတိုက်မှာတက်ဆင်တဲ့လက်စစ်ကားတွေကိုဝယ်ယူမဲ့သူတွေကိုအများဆုံးဒေါ်လာ9500အထိအခွန်လျှော့ပေးမယ်ဥပဒေတရက်ကိုပြီးခဲ့တဲ့လမှာပဲအတည်ပြုထားတာပါ။ငွေကြေးပေါင်းပွားမှုလျှော့ချရေးအဲဥပဒေမှာထည့်သွင်းထားတဲ့အစီအစဉ်ဟာတရုတ်နိုင်ငံထုတ်ပစ္စည်းတွေကိုကန့်သတ်ပြီးအမေရိကန်ထုတ်ပစ္စည်းတွေရောင်းဝယ်မြင့်တင်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေအရပြပမှာထုတ်လုပ်တဲ့ဒါဇင်နဲ့ချီတဲ့လက်စစ်ကားအမျိုးအစားတွေအခွန်သက်သာခွင့်ရမှာမဟုတ်တာကြောင့်အမေရိကန်တွေအတွက်ဈေးပိုပေးပြီးဝယ်ကြရတော့မှာပါ။ဥပဒေစကြောင့်အထိနာတဲ့အထက်မှာတောင်ကိုရီးယား Hyundai ကုမ္ပဏီထုတ်လက်စစ်ကားတွေနဲ့ Tesla ကုမ္ပဏီပြီးရင်အမေရိကန်လက်စစ်ကားဈေးကွက်မှာဒုတိယနေရာမှာရှိတဲ့ Kia တို့လည်းပါဝင်ပါတယ်။တောင်ကိုရီးယားလုပ်ငန်းရှင်တွေနဲ့နိုင်ငံရေးသမားတွေကတော့အမေရိကန်ရဲ့ဥပဒေအရကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့အခြေခံမှုတွေအမေရိကန်နဲ့တောင်ကိုရီးယားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုချုပ်ဖောက်ရအောင်ကြောင်းအပြင်းထန်ကန့်ကွက်ခဲ့ကြတာပါ။တောင်ကိုရီးယားမီဒီယာတချို့ကလည်းအမေရိကန်ဦးဆောင်တဲ့ Indo-Pacific စီးပွားရေးအခြေခံမှုပေါင်း IPEF နဲ့ဒပိုင်းလျက်ကူမဟာမိတ် Chip 4 အပါအဝင်တရုတ်နိုင်ငံနဲ့ရှင်ပြန်ရမှာအမေရိကန်နဲ့အတွေ့အရေးကြီးတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာဆက်လက်ပါဝင်သင့်မသင့်မေးခွန်းထုတ်ကြပါရစေ။
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသရဲ့မြို့တော်ကိုလေကြောင်းကနေတိုက်ခတ်မှုကြောင့်အနည်းဆုံးလူ10ဦးသေဆုံးသွားတယ်လို့ဆရာဝန်တဦးကပြောပါတယ်။ဗိုလ်တပ်နဲ့မနဲ့လေကြောင်းတိုက်ခတ်မှုနှစ်ကြိမ်လုပ်ခဲ့ပြီးနောက်မီကဲလ်ဒေသလူနေရပ်ကွက်ကိုထိမှန်ခဲ့တယ်လို့မြို့တော်ရဲ့အဓိကအိုက်ဒါစေယုံအုပ်ကြီးဂေဘရီဆယ်လီယာစစ်ကပြောပါတယ်။အခုနောက်ဆုံးတိုက်ခတ်မှုအတွင်းအီသီယိုးပီးယားအစိုးရကဒရုန်းယာဉ်တွေသုံးပြီးရဲသားတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ဆရာဝန်နေနဲ့ဒီဂရီဒေတာခေါင်းဆောင်တွေကဆွဆွဲပြောဆိုပေမဲ့ BOA အနေနဲ့အတိအကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဩဂုတ်လကုန်ပိုင်းလောက်ကပြန်လည်စတင်ခဲ့တဲ့တိုက်ခိုက်မှုအတွင်းဗုဒ္ဓူးနေလေကြောင်းတိုက်ခိုက်မှုကတော့အဲ့ဒီဒေတာကနေရာအတော်များများကိုထိမှန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရအောင်ပါ။လူမျိုးတုံးတပ်ဖြတ်မှုနဲ့ရိုဟင်ဂျာမွတ်စလင်တွေဆက်လက်ရင်ဆိုင်နေရတဲ့ညှဉ်းပန်းနှိပ်စက်မှုများဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စု Georgetown Tech တို့ Barclays Center မှာစက်တင်ဘာလ14ရက်နေ့ကဆွေးနွေးပွဲတရကျင်းပပါတယ်။ရခိုင်ပြည်နယ်တဲကရိုဟင်ဂျာတွေအရေးအကျွမ်းတဝင်လေ့လာထားတဲ့ပညာရှင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့နန်းလောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တဲ2015ခုနှစ်မှာကိုရိုင်းသွားရောက်ပြီးတော့ရိုဟင်ဂျာစခန်းအခြေအနေကိုလေ့လာခဲ့တဲ့ဒေါက်တာရိုနန်လီကတဲ့အဲ့ဒီအချိန်ကလေးကရိုဟင်ဂျာတွေအနေနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းမရသလိုအာဏာပိုင်တွေရဲ့ခွင့်ပြုချက်အရမှဝင်ထွက်သွားလာခွင့်ရှိပြီးကြောက်လန့်စိတ်နဲ့နေထိုင်နေခဲ့ရတယ်လို့ပြောပါတယ
်။convince me
ဒီခိုင်ပြည်နယ်မှာကျွန်တော်မြင်ခဲ့တွေ့ခဲ့ရတဲ့အတွေ့အကြုံကိုပြောရရင် Ranger တွေကိုမြန်မာအာဏာပိုင်တွေကရည်ရွယ်ချက်နဲ့လူမျိုးစုံတက်ဖြတ်တယ်ဆိုတာထင်ရှားပါတယ်စစ်တပ်ကရောအရက်သားအစိုးရကပါ Ranger လူမှုအတိုင်းအဝန်းကိုဖျက်ဆီးခြင်းနေကြတာပါ
ဒေါက်တာလီဟာမြန်မာ Ranger Genocide Identity History and Hate Speech ရဲ့စာအုပ်ကို2023ခုနှစ်မှာရေးသားထုတ်ဝေခဲ့တာပါပြတိရှလက်အောက်လွတ်လပ်ရေးရပြည်အစောပိုင်းကလအတွင်းမြန်မာနိုင်ငံရေးမှာရိုဟင်ဂျာတွေထဲထဲဝင်ပါဝင်ခဲ့တာကိုလည်းဝန်ကြီးချုပ်ဦးနုရဲ့ထုတ်ပြန်ကြေညာချက်ကိုကိုးကားပြီးတော့ဒေါက်တာလီကထောက်ပြသွားပါတယ်။ဒါပေမဲ့လည်း1989နောက်ပိုင်းမြန်မာနိုင်ငံကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဆက်တိုက်ဆိုသလိုမောင်းထုတ်ခံလာရတယ်လို့လည်းဒေါက်တာလီကတင်ပြသွားပါတယ်။2019ခုနှစ်မှာအရက်သားကောင်းဆောင်ဖြစ်တဲ့ထောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကိုလည်းသူကအခုလိုသုံးသပ်တော့ပါတယ
်2019
ခုနှစ်မှာပေါ်ပေါက်ခဲ့တဲ့အဖြစ်အပျက်မှာတော့အရက်သားကောင်းဆောင်ထောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကိုနိုင်ငံတကာအသိုင်းအဝန်းကသိကျင်ခဲ့ကြပါတယ်မြန်မာနိုင်ငံသားအများစုရဲ့သဘောထားကလည်းစစ်တပ်လိုပဲရိုဟင်ဂျာတွေကိုမလိုလားကြပါဘူးအရက်သားကောင်းဆောင်ဖြစ်တဲ့ထောင်ဆန်းစုကြည်အနေနဲ့လည်းအများဆန္ဒသဘောထားဘက်ကရက်တည်ဖို့လိုလားသူဖြစ်ပါတယ်ဒီတော့ Ranger အတိုင်းဝိုင်းဘက်ကရက်တည်တဲ့လူခွင့်အဖွဲ့တွေနဲ့သဘောထားကန့်ညီမှုမရှိတော့ပါဘူ
းရခိုင်ပြည်နယ်မြောက်ပိုင်းက Ranger တွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေပေါ်ပေါက်ခဲ့ပြီး6နှစ်အကြာ2022ခုနှစ်နှစ်ဆန်းပိုင်းမှာပဲအဲ့ဒီလူရက်တွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်ပြည်ထောင်စုကတရားဝင်သတ်မှတ်ခဲ့တာပါ2016-2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းကလက်နက်ကင်သဘုံတွေကိုရှင်းလင်းနေဆိုတော့မြန်မာစစ်တပ်ရဲ့အနေမြင်ရှင်းလင်းမှုမှာရိုဟင်ဂျာတိုင်းနယ်ကြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခဲ့ကြတာပါ JR မီရှိုရာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေမတိုင်းကျင့်ခံရတာ ထောင်နဲ့ချီတဲ့အရက်သားတွေရှက်ဆက်စွာတပ်ဖြတ်ခံရတာတွေလည်းပေါ်ပေါက်ခဲ့တာပါ။အဲ့ဒီတုန်းကရာစစ်တပ်ကိုဖိအားပေးခဲ့မယ်ဆိုရင်2023ခုနှစ်စစ်တပ်အာဏာသိမ်းမှုမှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေကွဲပြားမှုရှိနိုင်တယ်လို့လည်းဒေါက်တာလီကသုံးသပ်တင်ပြသွားပါတယ်။စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုအတိုင်းအတာပေါ်ဒေါအောင်ဆန်းစုကြည်ဘက်ကသိပ်ပြီးတော့ယုံကြည်ပုံမရခဲ့ဘူးလို့လည်းဒေါက်တာလီကယူဆပါတယ်။ဆွေးနွေးပွဲတက်ရောက်လာတဲ့ Justice for All အဖွဲ့တည်ထောင်သူ Iman Abdul Mali Mujahid ကလည်းရွန်ဂျာရီရင်ဆိုင်ရတဲ့နှိပ်စက်ညံပန်းမှုတွေက Islamophobia လို့ခေါ်တဲ့ Islam ကြောက်စိတ်နဲ့ဆက်ဆက်တယ်လို့အခုလိုသုံးသပ်တင်ပြသွားပါတယ်
။ its connection with Islamophobia in general
Islam ကြောက်စိတ်နဲ့ဆက်ဆက်ပတ်သက်တယ်လို့ထင်ပါတယ်။ Muslim များစုဆွဆွဲခံရတယ်လို့ပဲရွန်ဂျာရီလည်းဆွဆွဲခံရတာပါ။ Bangladesh sorry Arabia မှာရှိတဲ့ Muslim တွေဆွဆွဲခံရတယ်လည်းအတူတူပါပဲ။ Muslim တွေဟာအကြမ်းဖက်သမားတွေကျွတ်တော့အကြမ်းဖက်မှုကိုတက်ခတ်နေတာဆိုပြီးပြောကြပါတယ်။ရွန်ဂျာရီဟာသူတို့မြို့ပြဘိုးဘွားအစဉ်ဆက်နေလာခဲ့တဲ့မြေမှာနေနေကြတဲ့လူမျိုးစုဖြစ်ပါတယ်။လက်နက်ကင်တက်နေကြတဲ့ကချင်း၊ကရင်တွေကလက်နက်ကင်ပြီးသူတို့လူမျိုးကိုကာဝယ်နေတာပါ။ရွန်ဂျာရီကတော့ရင်းချင်းစွာအတူရှင်ထွက်နေထိုင်မှုပဲကြိုးစားတာဖြစ်ပါတယ်ဒီနေရာမှာရွန်ဂျာတွေပဲအချမ်းဖက်သမားတွေလို့ခေါ်ခံနေရပါတယ်ပချင်းနေကရင်တွေချင်းတွေကိုအချမ်းဖက်တွေလို့မခေါ်ပါဘူးဒါကိုကြည့်ရင်မွတ်စလင်ကြောက်စိတ်ကြောက်ဖြစ်လာရတယ်ဆိုတော့ကတော့ရှင်းပါတယ
်မြန်မာနိုင်ငံကလေးကလွတ်လပ်စွာပညာသင်ကြားခွင့်မရခဲ့တဲ့ရွန်ဂျာမျိုးဆက်တစ်ခုရှိနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်အသက်လူပြီးထွက်ပြေးလာတဲ့တတရားမျိုးဆက်ရွန်ဂျာတွေကလည်းအထက်တန်းပညာသင်ကြားခွင့်မရပါဘူးသူတို့အားလုံးအထက်တန်းဒီပညာသင်ကြားနိုင်ရေးဝိုင်းဝန်းလှုပ်ရှားဆောင်ရွက်ကြဖို့ဆွေးနွေးပွဲတက်ရောက်လာသူတွေကိုအီမန်မူဂျာဟစ်ကအကြံပြုတိုက်တွန်းသွားပါတယ်။ရွန်ဂျာရီကိုနှိပ်စက်ညှဉ်းပန်းခဲ့တဲ့စစ်တပ်ကမြန်မာနိုင်ငံကိုအာဏာယူအုပ်ချုပ်နေတာကြောင့်ဘင်္ဂလားဒေ့ရှ်ရောက်တိုင်းနေချီတဲ့ရွန်ဂျာရီနေရပြန်နိုင်ရေးမရေများဖြစ်နေပါတယ်။ဒုက္ခသည်တွေအဆမတန်ပြည့်ကျက်နေတဲ့ဒုက္ခသည်စခန်းကနေရေကြီးရာမျက်နှာများသွားဖို့ဆက်လီတွေနဲ့အသက်ဘေးကိုမမှုပဲထွက်ခွာနေကြတဲ့ရွန်ဂျာရီလည်းရှားနေချီရှိသလိုတချို့လည်းပင်လယ်ပြင်မှာအသက်ဆုံးရှုံးနေကြတာပါ။ရွန်ဂျာဆိုတဲ့အုံနှုံးကိုလည်းမခံတဲ့မြန်မာအာဏာပိုင်တွေကတော့နိုင်ငံတကာကဆွဆွဲနေသလောက်လူအခွင့်အရေးချိုးဖောက်မှုမရှိဘူးလို့အစဉ်တစိုက်ညှင်းဆိုလာပေမဲ့ဒုက္ခတွေကိုပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာကြံနေတဲ့ရွန်ဂျာတွေမှာလည်းအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေကြဆဲဖြစ်တယ်လို့နိုင်ငံတကာလှိလာဆောင်ကြည့်သူတွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။
နန်းလောင်တင်ပြပေးခဲ့တာပါရှင်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ရင်းကလူငယ်တွေရွှေ့ပြောင်းနေကြတဲ့အခြေအနေကိုတင်ပြပေးပါမယ်။စီရီပရိပခနဲ့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာအလို့အကန့်အခွင့်အလမ်းရှားပါမှုတွေအပါအဝင်ခရီးသွားလာရေးစားဝတ်နေရေးစတဲ့အခက်အခဲတွေကိုရင်ဆိုင်နေရတဲ့အတွက်လူငယ်အတော်များများဟာပြိပထွက်ခွာပြီးတော့အလို့အကန့်အခွင့်အလမ်းတွေရှာပွေလာကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကတင်ပြပေးပါမယ်ရှင်
။ဒီလပိုင်းတွေအတွင်းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတယ်လို့မတည်ငြိမ်တဲ့အခြေအနေကြားရခိုင်ပြည်သူတွေအတွက်စာဝတ်နေရေးအခက်အခဲနဲ့အလောက်ကန်အခွင့်အလမ်းတွေလည်းပို့ပြီးရှားပါလာပါတယ်။တနေ့တစ်နေ့ထိုးတက်လာနေတဲ့ကုန်စည်နှုန်းတွေကြားအလောက်ကန်အခွင့်အလမ်းရှားပါတဲ့ရခိုင်ပြည်နယ်ကဒေသခံတွေပြည်ပထွက်အလောက်ရှာတဲ့အရေးအတွက်ဟာယခုနှစ်ပိုင်းတွေမှာတိတိတသားပိုများလာတယ်လို့ရခိုင်အမျိုးသားကွန်ရက်ဥက္ကဋ္ဌလည်းဖြစ်ရွှေပြောင်းလှုပ်သားအရေးဆောင်ရွက်နေတဲ့ကိုတင်ထူးအောင်ကပြောပါတယ်
။ဒီနေ့ထဲမှာတော့ရခိုင်ကနိုင်ငံခြားထွက်မှုကတော့အရင်ထက်ပိုပြီးတော့များလာတယ်ပေါ့နော်။တနေ့တနေ့မှာရန်ကုန်မှာဒီအဝေးပြေးဝင်းထဲမှာလူရာပေါင်းများစွာကြာရှိနိုင်တယ်လို့ကျွန်တော်တို့သုံးသပ်တာပေါ့နော်။တနေ့တနေ့မှာရခိုင်ကလာတဲ့ကားတွေမှာလည်းအပြည့်ကြီးပဲပေါ့နော်ကျွန်တော်တို့တွေ့ရ။နောက်ပြီးတော့ဒီပင်လုံခမ်းမားတို့နောက်ပြီးတော့တခြားနေရာတို့မှာလည်းတို့ပေါ့နော်။တရားမဝင်သွားတဲ့လမ်းကြောင်းတွေကတရားဝင်သွားကြတဲ့လမ်းကြောင်းတွေကအများကြီးရှိတာပေါ့နော်။အဲ့ဒါနဲ့ပဒတိသွားနေတဲ့လူတွေအများကြီးရှိတယ်လို့ကျွန်တော်တို့ဒီနေ့ထက်မှာတော့ပေါ်ပြီးထွက်တဲ့လူကြားလာတယ်လို့ကျွန်တော်တို့ခံမရတာပေါ့
တိုက်ပွဲတွေဖြစ်ပွားနေတဲ့အကြားလူငယ်တွေအများအပြားစစ်ကောင်စီရဲ့ဖမ်းဆီးစစ်ဆေးတာခံရတာမိသားစုစားဝတ်နေရေးခက်ခဲရာတွေကြောင့်ပြည်ပကိုထွက်ဖို့ကိုပို့ပြီးရွေးချယ်လာကြတာဖြစ်ပါတယ်အထူးသဖြင့်ကြေးရွာအချို့မှာအသက်35နှစ်အောက်လူငယ်10ယောက်ရှိရင်9ယောက်လောက်ပြည်ပကိုထွက်ပြီးအလုပ်လုပ်နေကြတယ်လို့ဒေသခံတွေကပြောပါတယ်တချို့ကြေးရွာတွေမှာဆိုရင်တက်ကြီးရွယ်အိုကလေးတွေနဲ့ကိုဝင်ဆောင်အမျိုးသမီးတွေလောက်သာကျန်ခဲ့ပြီးလူငယ်တွေမရှိသလောက်ပဲလို့ဒေသခံတွေကဆိုကြပါဗျ။ကြောက်ဖြူမျိုးနဲ့ချောင်းဝကျေးရွာကမက်ခိုင်တစင်ကရွာမှာလဲအောက်ခြေအလုတ်ကျန်းအောင်လုပ်ဖို့မရှိတဲ့အတွက်မလေးရှားနိုင်ငံကိုသွားပြီးတော့အလုတ်လုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပါဗျ။အဲ့
ရကသူများနိုင်ငံထက်ပြလောက်လောက်ဆိုတော့ကိုကမသိမကျွမ်းများမလို့နေရာတခုရဆို
သူများနိုင်ငံကိုအလုတ်ထွက်ပြီးလောရတာကကိုမသိမကျွမ်းတဲ့နေရာဆိုတော့အရေးစွန်ပြီးတော့သွားရတာပေါ့။အင်းကလည်းဘယ်စိတ်ချမလဲတမီမင်းကလေးတယောက်ကိုအဝေးတနေရာသို့သွားခိုင်းရတာဘယ်စိတ်ချပါမလဲဒါပေမဲ့လည်းကုဒေသားမှာကအလုတ်ကန်ရှာပါတော့လှုပ်ရှားစရာမရှိဘူးလို့ပြောသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ကဒေသခံအများစုဟာမလေးရှားထိုင်းနဲ့တရုတ်နိုင်ငံတွေကိုအဓိကသွားပြီးအလုတ်လုပ်ကြပါတယ်တ တရားမဝင်လမ်းကြောင်းကနေတဆင့်သွားရကနေဖမ်းဆီးခံရပြီးနေရက်ပြန်ဖို့ခံရသူတချို့လည်းရှိပါတယ်။လမ်းခီးမှာတင်အခက်အခဲအမျိုးမျိုးကြားကျမ်းမာရေးကြောင့်ထိခိုက်ဒိတ်ဆုံးသူတွေလည်းရှိတဲ့အကြောင်းပြပထွက်ခွာအလုရှာတဲ့ရခိုင်တိုင်းနဲ့တချို့ကပြန်ပြောပြပါတယ်။အခုလိုပြည်တွင်းအလုသားရင်းမြစ်တွေဆုံးရှုံးနေရတွေကိုဖြည့်ရှင်းနိုင်မှုဆိုရင်ဒေသခံတွေရဲ့ဘဝလုံခြုံမှုရှိတဲ့လုပ်ငန်းတွေအာမခံချက်ရှိတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့အလုပ်ကံအခွင့်အလမ်းတွေကိုအစိုးရအနေနဲ့လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းရခိုင်အမျိုးသားကွန်ရက်ဥက္ကဋ္ဌလည်းဖြစ်ရွှေပြောင်းလှုပ်သားအရေးဆောင်ရွက်နေတဲ့ကိုတင်ထူးအောင်ကပြောပါတယ
်။လှုပ်သားရင်းအရင်းမြစ်နဲ့လူသားအရင်းမြစ်ဆုံးရှုံးမှုပြဿနာကိုအဓိကပြင်နေစီဖို့ဆိုရင်ရခိုင်မှာနံပါတ်၄ကအလုပ်ကံအခွင့်အလမ်းဒီဖန်တီးပေးနိုင်ရမယ်။အဲ့ဒီအလုပ်ကံအခွင့်အလမ်းတွေဟာနိုင်ငံတကာနဲ့ဆွေးဆက်ပြီးတော့ပေါ့နော်အာမခံချက်ရှိအောင်လို့ကျွန်တော်တို့အလုပ်ကံဆောင်ရွက်တော့နိုင်ဖို့အဓိကလိုအပ်တယ်။တခြားနောက်တစ်ခုကဒီအလုပ်ကံခွင့်လန်းလေးနဲ့ဒီပေါ့နော်ဒီဘဝအာမခံရဲ့ရှိဖို့ပေါ့နော်ကျွန်တော်တို့ဒီစီးပွားရေးအာမခံရဲ့ရှိဖို့နိုင်ငံရေးဘဝအာမခံရဲ့ရှိဖို့ပေါ့နော်လူငယ်တွေအတွက်ဒီလိုမျိုးအာမခံရဲ့ရှိတဲ့ဘဝတွေပေါ့နော်ဒီလိုမျိုးအစိုးရအနေနဲ့တော့လည်းစွန့်ဆောင်နိုင်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့တော့လည်းဒီအမျိုးတွေခွင့်လန်းတွေကိုပေါ့နော်ဖန်တီးပေးဖို့လုပ်ကံဆောင်ရွက်ပေးဖို့လိုအပ်တယ်
။ဒါပေမဲ့လည်းအခုချိန်ထိတော့စီးရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာအလုပ်ယုံဆက်ယုံတွေတိစောက်ပေးတာတွေဒေသခံတွေအတွက်အလုပ်အကင်အခွင့်အလမ်းဖန်တီးပေးတာတွေမတွေ့ရသေးတယ်လို့ဒေသခံတွေတနိုင်တပိုင်းလှုပ်ရှားနေတဲ့လုပ်ငန်းတွေပါမငြိမ်မသက်မှုတွေကြောင့်ရပ်ဆိုင်းထားရတဲ့အခြေအနေမှာရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရဲမုံတင်ပြပေးခဲ့တာပါရှင်မြန်မာဆန်ရသတင်းဆောင်မတွေပြီးမှတော့စားငံရေးဝင်ရောက်တာကြောင့်ကမ္ဘာတစ်လွှာစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ရတဲ့အကြောင်းသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတင်ပြပေးလိုပါတယ်။ကမ္ဘာပေါ်ကပင်လယ်ကမ်းရိုးတန်းဒေသတွေမှာစားငံရည်ဝင်ရောက်တာတွေတိုးလာနေတာကြောင့်ကောက်ပဲသီးနှံထိခိုက်ပျက်စီးမှုတွေကြုံနေရပါတယ်။အခြားဒေသမှာလည်းစားငံရည်ဝင်ရောက်တာကြောင့်စိုက်ပျိုးရေးသမားတွေစားတောက်ကုန်စိုက်ပျိုးရေးအခက်တွေ့နေရတဲ့အကြောင်း VOA သတင်းထောက် Ellie Scott သတင်းပေးပို့ထားပါတယ်။နားဆင်ကြပါရှင်
။ကမ္ဘောဒီးယားလယ်သမား Park Noh ဟာဖနွမ်းပင်မြို့တော်အနောက်တောင်ဘက်ကီလိုမီတာ150အကွာလောက်မှာရှိတဲ့ကန်ယူတန်ဒေတာက slap the on ywa မှာစဘာဆိုင်ပါတယ
်ယောသမနာမော့စတုံ
ပြိုးပင်တွေစိုက်တဲ့အချိန်မှာအနီးရောင်ပြောင်းပြီးပေးကုန်ကြပါတယ်မြေစီလွှာမှာစားတတ်ရှိနေတာကြောင့်ပြီးနံတွေစိုက်ပျိုးလို့မရပါဘူ
းလွန်ခဲ့တဲ့နှစ်နှစ်အတွင်းသူ့ရွာကလယ်တွေစားငံရေဝင်တာကြောင့်ပျက်စီးရပါတယ်ရှေ့လျှောက်ရွာမှာစဘာဆိုင်လို့ရပါအောင်မလားဆိုရလဲစိုးရိမ်နေကြပါတယ်ကမ္ဘာတလွားရာသီဥတုဖောက်ပြန်မှုတွေနဲ့လူတွေကြောင့်ပဝန်းကျင်ပျက်စီးရာကကမ်းရိုးတန်းဒေသတွေမှာမြေမျက်နှာပြင်နှိမ့်ချလာပြီးပင်လယ်ရင်မျက်နှာပြင်မြင့်တက်လာနေတာပါအကျိုးဆက်အဖြစ်ကုန်းတွင်းကိုပင်လယ်ရင်ငန်တွေဝင်ရောက်လာပြီးစားတတ်ကြောင့်မြေစီလွှာနဲ့စိုက်ပျိုးမြေတွေလည်းပျက်စီးကုန်ပါတယ်ဆန်ကိုအဓိကစားတဲ့အရှတ်တိုက်ရဲ့ကမ်းရိုးတန်းဒေသတွေမှာစဘာစိုက်ပျိုးရေးလုပ်ငန်းတွေဟာအခုအခါစားငံရေးအန်ဒီရဲ့ချင်းချောက်မှုနဲ့ကြုံနေရပါတယ်နိုင်ငံတကာဆန်စဘာသုတေသနဌာနရဲ့ BNN နိုင်ငံဆိုင်ရာကိုယ်စားလှယ် Beyond OLED Center ကတော့ဆန်စဘာဟာအထူးသဖြင့်အရှတ်တရဲ့ဆန်နှစ်ရိတ်ခါဖူလုံရေးမှာအခရာကျတယ်လို့ပြောပါတယ်
The staple crop for
ကမ္ဘာလူဦးရေထက်ဝက်ကျော်အတွက်ဆန်ဟာအဓိကစားကုန်ဖြစ်ပါတယ်အရှေ့တောင်အာရှဒေသမှာကယ်လိုရီ30ရာခိုင်နှုန်းကျော်ပေးပါတယ်နေ့စဉ်နေ့တိုင်းစားတောက်ချိန်တိုင်းမှာဆန်ကိုစားကြပါတယ်
ကမ္ဘာမှာဆန်စဘာပြည်ပတင်ပို့မှုတတိယအများဆုံးဖြစ်တဲ့ဗီယက်နမ်နိုင်ငံကနှစ်စဉ်ဆန်စဘာထုတ်လုပ်မှုထက်ဝက်ကျော်ကိုစိုက်ပျိုးတဲ့ကန်ယူဒန်မြေနိုင်ဒေသမဲခေါင်မြေဝမ်းမှာစားငံရည်ဝင်ရောက်မှုတွေတိုးလာနေတာပါစားငံရည်ဝင်ရောက်တာကြောင့်လယ်မြေပြက်ခဲ့ရတယ်လို့ဗီယက်နမ်နိုင်ငံလောင်အန်ဒေသကလယ်သမားခမ်ဘန်နုံကပြောပါတယ
်နေယူကောနု
ရေကြိုတာရှိရင်တစ်နှစ်လုံးစဘာစိုက်လို့ရပါတယ်မရှိရင်တော့ဘာမှကိုစိုက်လို့မရပါဘူး
ဆန်ငံရေဝင်ရောက်တာကြောင့်မဲခေါင်မြေဝမ်းဒေသမှာဆန်စဘာကိုဈေးတက်တက်တာတာနဲ့အမြောက်အမြားထုတ်လုပ်နေတာတွေကိုနေရာပြောင်းဖို့ဗီယက်နမ်မှာအစိုးရကစီစဉ်နေတယ်လို့လဲကြွန့်ကျင်သူတွေကပြောပါတယ်မဲခေါင်မြေဝမ်းဒေသအတွက်ကောင်းတဲ့အစီအစဉ်ဟာတခြားဒေသတွေအတွက်ကောင်းချင်မှကောင်းနိုင်လိမ့်မယ်လို့လဲကြွန့်ကျင်သူစန်တာကပြောပါတယ
် Most of the export rice
ဗီယက်နမ်ကပြပတင်ပို့တဲ့ဆန်အများစုဟာမဲခေါင်မြေဝကျွန်းပေါ်ကဖြစ်ပါတယ်။ဒါကြောင့်လဲဥပမာဖိလစ်ပိုင်လိုအာဖရိကတိုက်နိုင်ငံတွေလိုအင်ဒိုနီးရှားနိုင်ငံတို့လိုဗီယက်နမ်ကဆန်အများစုတင်သွင်းတဲ့နိုင်ငံတွေဟာလဲရာသီဥတုဖောက်ပြန်မှုနဲ့စားငံရေးဝင်ရောက်မှုရဲ့ဒဏ်ကိုခံကြရတဲ့သဘောဖြစ်ပါတယ်
။ဆန်စားတုံးမှုကိုအဓိကအားထားချက်တဲ့ကမ္ဘာတလောကတန်းထောင်ချီတဲ့လူတွေဝယ်ယူစားတုံးနိုင်အောင်နှစ်စဉ်ကမ္ဘာထုတ်လုပ်မှုတွေတိုးမြှင့်သွားဖို့လိုတယ်လို့လဲIRRI ဆန်စဘာသုတေသနဌာနကပြောပါတယ် တစ်ချိန်တည်းမှာပဲရာသီဥတုဖောက်ပြန်မှုနဲ့လူတွေရဲ့လုံရက်တွေကြောင့်ပင်လယ်ရေမြင့်တက်လာတာကမ်းရိုးတန်းဒေသတွေပျောက်ကွယ်လာတာတွေနဲ့ကြုံနေရတာပါဒီလိုအချိန်တည်းမှာကမ္ဘောဒီးယားလက်သမားပရက်နွန်ကတော့ဘာလို့ရမှမသိဖြစ်နေပါတယ
်မစနမ်တောင်းစနမ်ကျတာပချူ
မုန်တိုင်းတွေရေကြီးတာတွေအပြင်ကျွန်တော်နဲ့ယွာကတခြားလူတွေရဲ့လက်ကွက်တွေမှာနှစ်စဉ်စားငံရေးဝင်ရောက်မှုတိုးလာတာတွေကြောင့်စိုးရိမ်ရပါတယ
်ရေငံဝင်နဲ့လက်မြေမှာစိုက်ပျိုးဖို့ကြိုးစားမိရကငွေကြေးအမြောက်အများလဲဆုံးရှုံးခဲ့ရတာပါသူနဲ့တခြားယွာသားတွေရဲ့လက်တွေမှာစားငံရေးတွေနှစ်စဉ်နှစ်တိုင်းဝင်ရောက်လာနေတာကြောင့်နောက်တစ်ချိန်စိုက်ပျိုးရသည်မှာဘာလုပ်ရမလဲဆိုတာမရေမရအခြေအနေနဲ့လဲရင်ဆိုင်နေရပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ကြာသာပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုကတော့တရုတ်နဲ့ယူကရိန်းကမတန်ဆွမ်းဖြစ်ရသူတွေအရေးသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။ကုလသမဂ္ဂမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကော်မတီအနေနဲ့တရုတ်နဲ့ယူကရိန်းမှာမတန်ဆွမ်းသူများအပေါ်ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးလွန်စွာမှစိုးရိမ်မိကြောင်းပြောဆိုလိုက်ပါတယ်။အဖွဲ့ဝင်၁၈ဦးပါဝင်တဲ့ဒီကော်မတီကနေလေလာမှတ်တမ်းပြုစုခဲ့တဲ့စိုးရိမ်ရတဲ့၉နိုင်ငံထဲမှာဒီနိုင်ငံနှစ်နိုင်ငံပါဝင်နေတာဖြစ်ပါတယ်။လီဆာရှလိုင်းဂျီနီဗာကနေသတင်းပေးပို့ထားပါတယ်ရှင်။ကိုစုံမှုကျော်ကပြောပြပေးထားပါတယ
်။တရုတ်ပြည်ကအသက်မွေးဝမ်းကြောင်းလက်ကျင်ရေးစခန်းလို့အမည်ပေးထားတဲ့နေရာတွေမှာမတန်ဆွမ်းသူဝီဂါမွတ်စလင်တွေနဲ့အခြားမွတ်စလင်တွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းတွေရရှိတဲ့အတွက်အလွန်မှစိုးရိမ်မိတယ်လို့မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကော်မတီကပြောဆိုပါတယ်ဒီဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ဖမ်းဆီးခံထားရခြင်းမှာလည်းမတန်ဆွမ်းသူတွေအတွက်အထူးတလဲစီမံပေးဖို့လိုအပ်တာတွေကိုလှုံ့ဆော်ပေးဖို့ဒီကော်မတီကတောင်းဆိုလိုက်ပါတယ်တရုတ်ပြည်ရှင်ကျန်းဒေသမှာဝီဂါမွတ်စလင်တွေနဲ့အခြားမွတ်စလင်တသန်းလောက်ကိုဖမ်းဆီးထားတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့တွေနဲ့အစိုးရတွေကဝေဖန်ပြောဆိုပါတယ်ဒါပေမဲ့တရုတ်ကဒီဆွဆွဲချက်ကိုပြင်းပြင်းထန်ထန်ညှဉ်းဆန်ပါတယ်ကုလသမဂ္ဂတရုတ်ကိုယ်စားလှယ်အဖွဲ့ကတော့ကော်မတီရဲ့လေလာတွေ့ရှိချက်နဲ့သုံးသက်ချက်တွေအပေါ်သဘောမတူဘူးလို့ကော်မတီဝင်ရီစနာဝတီဥတမီကပြောဆိုပါတယ
် however there is a denial of some recommendation but again we work
လောက်ဆောင်တင်တယ်လို့မှတ်ချက်ပေးထားတာတွေကိုလိုက်နာခြင်းမရှိပါဘူးကျမတို့ကရရှိတဲ့အချက်လက်တွေအပေါ်အခြေခံပြီးကော်မတီတစ်ခုလုံးသဘောတူညီချက်နဲ့လောက်တာဖြစ်ပါတယ်ကျမတို့လေလာတွေ့ရှိချက်တွေကိုစူးစီးသုံးသပ်ပြီးလှုပ်ဆောင်တင်တာတွေကိုမှတ်ချက်ပေးတာပါတရုတ်အစိုးရအနေနဲ့ဒါကိုတန်တရားမရှိဘဲလက်ခံလိုက်မယ်လို့လည်းမျှော်လင့်ပါတယ
်ယူကရိန်းမှာရှိတဲ့မတန်ဆွမ်းသူများအတွက်လည်းအထူးတလဲကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်စစ်ပွဲတွေအတွင်းပိတ်မိနေတဲ့နေရာတွေကမတန်ဆွမ်းသူတွေကိုကယ်ထုတ်ဖို့ကိစ္စလုပ်ခွင့်မရသလိုသူတို့အတွက်လိုအပ်တာတွေကိုလည်းလှုပ်ဆောင်ပေးခြင်းမရှိဘူးလို့ကြားနာပွဲမှာထပ်ဆိုကြောင်းကော်မတီရဲ့ဒုတိယဥက္ကဋ္ဌဂျွန်နက်ရူစကာကပြောဆိုပါတယ်ထိမ့်သိမ်းဆောက်ရှောက်တဲ့ဂီယာတွေမှာအ ਨੇ ဆုံးမတန်ဆွမ်းသူ12ဦးလောက်သေဆုံးခဲ့တယ်လို့သူကပြောပါတယ
် We received information that persons with disabilities
ရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေမှာထိမ့်သိမ်းဆောက်ရှောက်တဲ့ဂီယာတွေမှာမတန်ဆွမ်းသူတွေရှိနေတယ်လို့ကျွန်တော်တို့သတင်းရရှိပါတယ်သူတို့ကိုလူမဆန်တဲ့အခြေအနေတွေမှာထိမ့်သိမ်းထားပါတယ်ရုရှားဖက်ဒရေးရှင်းနဲ့သူတို့ရဲ့စစ်တပ်ကသူတို့အပေါ်အညာတာကင်းမဲ့စွာပြုမှုဆက်ဆံတာလူသားတိုင်းအဖြစ်အကာအကွယ်ယူအသုံးချတာတွေရှိတယ်လို့သတင်းရပါတယ်
။ဒါအပြင်မတန်ဆွမ်းသူတွေကိုရုရှားကိုဒါမှမဟုတ်ရုရှားထိန်းချုပ်ထားရနေရာတွေကိုအတင်းအဓမ္မပို့ဆောင်တာတွေရှိတယ်လို့လည်းရုစကာကပြောဆိုပါတယ်။ယူကရိန်းမှာသက်ဆိုင်ရာတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေအတွင်ထိမ့်သိမ်းဆောက်ရှောက်တဲ့ဂီယာတွေမှာရှိတဲ့မတန်ဆွမ်းသူတွေကိုချက်ချင်းဘေးလွတ်ရာကိုကယ်ထုတ်ဖို့ယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကိုကုလသမဂ္ဂမတန်ဆွမ်းသူများကော်မတီကတိုက်တွန်းတောင်းဆိုထားပါတယ
်။ကိုစုံမိုးကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုရုပ်တံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါပြင် VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာနဲ့ YouTube ဆက်မျက်နှာတို့မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကို ချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်ဖြစ်ကြပါစေသောရရှိများရှင်။ VUE မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်စက်တင်ဘာလ15ရက်ကြာသပတေးနေ့မနက်ခင်စီစဉ်တွေကိုလိုင်းတိုမီတာ24.50 လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့လူဒူးနဲ့ဂျမားရေးအကစားအစီအစဉ်တို့ကိုနားဆင်ကြရမယ်အပြင်အပတ်စဉ်သတင်းသုံးသပ်ချက်မှနားဆင်ကြရမယ်အကြောင်းအရာကတော
့ Well it is an important meeting for both leadership of the military junta in
ဦးကျော်စန်တာရဲ့မြမရေးသုံးသပ်ချက်မှနားဆင်ကြရမှာပဲရှင်အခုရေဆုံးတော့လူဒူးရဲ့ဂျမားရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဥမာကြီးနဲ့အစာအိမ်ဟောင်းကင်ဆာယောဂါဟာစောစောစီစီသိရှိကုသမယ်ဆိုရင်အသက်ဘေးကလွတ်ကင်းဖို့အခွင့်အလမ်းများတယ်လို့ဆေးပညာကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်ဒီယောဂါရှိမရှိသိရအောင်ဘယ်လိုလုပ်သင်ပါသလဲ။ပြီးတော့သတိထားတဲ့အချက်တွေဒါရီကိုလူလူနဲ့ချမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ်ရှင်။
မျိုးသားတွေမှာဖြစ်တဲ့ကင်ဆာယောဂါတွေထဲမှာဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဟာတတိယမြောက်အဖြစ်များဆုံးကင်ဆာယောဂါအမျိုးအစားဖြစ်ပါတယ်။အမျိုးသမီးတွေမှာတော့ဒုတိယမြောက်အဖြစ်များဆုံးဖြစ်နေတာပါ။အဖြစ်များဆုံးကင်ဆာယောဂါအမျိုးအစားတွေထဲမှာပါဝင်တဲ့ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုကုသမယ်ဆိုရင်ရောပျောက်ကင်းအောင်ကုသဖို့ဖြစ်နိုင်ပါသလား။ကင်ဆာယောဂါနဲ့တက်ရောက်ကြီးထုကူဆီယာဝန်ကြီးဖြစ်သူဒေါက်တာဒေါ်မေဂျီကအခုလိုရှင်းပြပါတယ်
။ Global Can 2020 အရာအမျိုးသားတွေမှာဆိုလို့ရှိရင်အဖြစ်များဆုံးကင်ဆာတွေထဲမှာနံပါတ်1အဆုတ်ကင်ဆာနံပါတ်2ဆီးချိတ်ကင်ဆာနံပါတ်3ဟာဥမာကြီးနဲ့အစာရောင်ကင်ဆာဖြစ်ပါတယ်အမျိုးသမီးတွေမှာဆိုရင်တော့နံပါတ်1ရင်သားကင်ဆာပြီးရင်နံပါတ်2ဥမာကြီးနဲ့အစာရောင်ကင်ဆာသည်ဒုတိယဖြစ်များဆုံးကင်ဆာဖြစ်နေပါတယ်ဒီကင်ဆာသည်ဆော့ဆော့ဆီဆီရှာဖွေတွေ့ရှိသူရနိုင်တယ်ကာကွယ်လို့ရနိုင်တယ်ဆော့ဆော့ဆီဆီတွေ့ခဲ့လို့ရှိရင်လေကုသမှုပြီးရင်ရာနှုန်းကြီးနီးပါးပျောက်ကင်းနိုင်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်ဒီဥမကြီးနဲ့အဆောင်ရောင်းကင်ဆာကိုကျမတို့ဘယ်လိုရှာဖွေမယ်ဘယ်လိုတွေ့ဆော့ဆော့ဆီဆီတွေ့ရှိအောင်လုပ်မယ်ဆိုတာတွေကိုသိဖို့လိုအပ်ပါတယ်ရှင
်ဥမကြီးနဲ့အဆောင်ဟောင်းအင်ကင်ဆာယောဂကိုပျောက်ကင်းအောင်ကုသဖို့ဆိုရင်ဆော့ဆော့သိအောင်ဖော်ထုတ်နိုင်မှုဟာအလွန်ရေးကြီးတယ်ပါဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုစွတ်စွတ်သိအောင်ဖော်ထုတ်ဖို့အတွက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုရှီအောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူသမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာမှာစောစစ်စစ်သိရှိဖို့အလွန်ရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဥမာကြီးကင်ဆာစောသိရင်ကုသပျောက်ကင်းအောင်ဆောင်ရွက်နိုင်တဲ့ကင်ဆာမျိုးစားတွေမှာပါဝင်ပါတယ်။ဒါကြောင့်မလို့ဒီစောစီးစွာသိရှိဖို့အတွက်ဆိုရင်ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာစောစီးစွာသိရှိဖို့ကြိုတင်စစ်ဆေးတဲ့နည်းတွေကိုဒါနိုင်ငံတကာအသိမှတ်ပြုထားတဲ့ screening guideline တွေရှိပါတယ်အဓိကအဖြစ်တော့ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာကြိုတင်သိရှိဖို့ဆိုလို့ရှိရင် FIT 1စစ်ဆေးခြင်းဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းနဲ့ CT colonogram လို့ခေါ်တဲ့ဥမာကြီးကို CT ဓာတ်မှန်ရိုက်စစ်ဆေးခြင်းဆိုပြီးတော့၃မျိုးရှိပါတယ်အဲ့ဒီထဲမှာဒီ FIT 1စစ်ဆေးခြင်းอ่ะဆိုရင်တော့လွယ်ကူပြီးတော့တက်တာတဲ့ဤဖြစ်ပါတယ်အန္တရာယ်မရှိဘဲနဲ့လူတိုင်းလွယ်လွယ်ကူစစ်ဆေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့လူတိုင်းသိရှိပြီးတော့လိုက်နာဆောင်ရွက်မယ်ဆိုရင်ဒီဥမာကြီးနဲ့အစာဟောင်းအင်ကင်ဆာကိုကြိုတင်သိရှိပြီးတော့ကုသပျောက်ကင်းနိုင်မှာဖြစ်ပါတယ
်အသက်45နှစ်ကျော်တဲ့လူတိုင်းဟာဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါရဲ့ရှည်ပြေးလက္ခဏာဖြစ်တဲ့ဝမ်းထဲမှာသွေးပါမပါဆိုတာကိုမကြာခဏဆန်းသက်စစ်ဆေးသင့်တာပါဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ကတော့ဒီထက်ပိုပြီးစွတ်စွတ်စစ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်နဲ့ဒေါက်တာဒေါ်မေဂျီတို့ကအခုလိုပြောပါတယ
် PK immuno chemical test လို့ခေါ်တဲ့ FIT test ဆိုတာဘဝအတွင်းမှာမမြင်ရတဲ့သွေးစာလေးတွေကိုစစ်ဆေးတာပဲဖြစ်ပါတယ်အဲ့တော့ဒီဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရဲ့ဂနဦးလက္ခဏာဆိုလို့ရှိရင်ဝန်းထဲမှာသွေးပါတာပါဖြစ်ပါတယ်ဒါကြောင့်မမြင်ရတဲ့သွေးစာလေးတွေကိုစစ်ဆေးခြင်းအပြင်အတွင်းထဲမှာဥမာကြီးထဲမှာကင်ဆာဖြစ်နေတယ်ဆိုတာကိုကြိုတင်သိရှိနိုင်တာဖြစ်ပါတယ်အဲ့တော့ဘယ်သူတွေမှစစ်ဆေးတင်တယ်လဲဆိုတော့ဒီမိသူမဆိုအသက်45နဲ့50နှစ်အထက်ရှိတဲ့သူတိုင်းကဒီ average risk လို့ခေါ်တဲ့ဖြစ်နိုင်ခြင်းရှိတဲ့အတွက်သူတို့မှဒီကြိုတင်စစ်ဆေးတာတွေကိုလုပ်တင်ပါတယ်အကယ်၍များ high risk လို့ခေါ်တဲ့ဒီအစာရင်နဲ့ဥမာကြီးကင်ဆာဖြစ်နိုင်ခြင်းများတဲ့သူတွေမှဆိုရင်တော့ဒီထက်ပိုပြီးတော့စောစောစစ်ဖို့လိုအပ်နိုင်ပါတယ်
ဥမာကြီးကင်ဆာဖြစ်ဖို့ high risk ရှိတယ်ဆိုတဲ့လူတွေကဒီမှာအခုပြောပြမယ့် check လေးတွေရှိခဲ့လို့ရှိရင်တော့သူ့ကို high risk လို့ယူဆပါတယ်အဲ့ဒါကဘာတွေလဲဆိုတော့မိမိမှာဥမာကြီးကင်ဆာနဲ့အစာရင်ဟောင်းကင်ဆာဖြစ်ပြီးရင် now အသက်ဘုံ polyp လေးတွေရှိခဲ့တဲ့လူတွေ now မိမိရဲ့ဟို family history box မျိုးရိုးထဲမှာဥမာကြီးကင်ဆာဖြစ်ခုတဲ့လူတွေ now မိမိမှာဥလမ်းကြောင်းရောင်ရမ်းရင်းယောဂလို့ဆိုရဲ inflammatory bowel disease ဖြစ်ခဲ့မှုတဲ့လူတွေ now မိမိမှာဟိုမျိုးရိုးလိုက်တဲ့ဥမာကြီးကင်ဆာ hereditary colorectal cancer syndrome ဆိုတာတွေကိုရှိခဲ့တဲ့လူသံသယဖြစ်ပွဲလက္ခဏာရှိခဲ့တဲ့လူများရှိခဲ့ရင်နောက်တစ်ခုကဟိုအရင်နေတုန်းကပေါ့နော်တစ်ချိန်ချိန်မှာ one bite bite ပေါ်ပိုင်းတော့မဟုတ် one bite bite အောက်ပိုင်းကိုဓာတ်ရောင်ကြီးကုသမှုခံယူထားတဲ့လူတွေပေါ့ဒီအချက်တွေရှိခဲ့တဲ့လူတွေကိုတော့ကျမတို့က high risk လို့ယူဆပါတယ်ရှင်
။ဥမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါကိုဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းမှုအခွင့်အရေးများလာကြောင်းဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်ဖို့အလွန်အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
တန်းစော်ရဲ့လူထုနဲ့ချမ်းမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်သတင်းသုံးသပ်ချက်ကိုတင်ပြပေးပါမယ်အခုအခါမြန်မာနဲ့ရုရှားနှီးဆက်လာနေတာဟာအခြေအနေအရအခိုက်အတန့်ကိုကြိုးအတွက်အပြန်အလှန်တွေ့ကပ်နေကြခြင်းသာဖြစ်တယ်တကယ်နဲ့ဆိုင်းဆွဲမြင့်မဲ့မဟာမိတ်စစ်စစ်တွေဖြစ်ဖို့ခက်မယ်လို့အာရှပစိဖိတ်ဒေသရေးရာကျွမ်းကျင်သူပမောက်ခရူဘန်အာဇီဇီယန်ကသုံးသပ်ပါတယ်မြန်မာတရုတ်ရုရှားသုံးဖွင့်ဆိုင်ညီညွတ်ရေးဆိုတာကတော့ဖြစ်ထွန်းလာနိုင်စရာရှိပါသလားနယူးဇီလန်နိုင်ငံမက်ဆီတက်ကတူကပမောက်ခအာဇီဇီယန်နဲ့ဥကြော်ဆန်တာဆွေးနွေးသုံးသပ်ထားပါတယ်ရှင
်ပမောက်ခအာဇီဇီယန်ခင်ဗျာမကြသေးခင်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာစစ်ကောင်စီကြီးကဲပူဂျုံမူရေးမြောင်းနိုင်တို့ဒါဒီဘောစတမှာတွေ့ဆုံခဲ့ရပါတယ်တစ်ဖက်ကတစ်ဖက်တော်တော်ချီကျူးကုန်တည်ပြီးတော့ပြောကြတယ်တို့သုံးသပ်သူတို့ဆိုကြပါတယ်ဘာမခအစီအစဉ်ဘယ်လိုသုံးသပ်လို့ပါလဲဘလောက်အရေးကြီးပါလဲသူတင်တွေ့ဆုံ
Well it is an important meeting for both leadership of the military junta in Myanmar and for the regime in Russia Mr. Putin because
okay ဒီတွေ့ဆုံမှုမြန်မာစစ်ကောင်စီနဲ့ရုရှားပူတင်ဆိုရခေါင်းဆောင်တွေနှစ်ဖက်စလုံးတွေအရေးကြီးတဲ့တွေ့ဆုံမှုပါနိုင်ငံစလုံးဟာအထူးချမ်းမှုကမ္ဘာနိုင်ငံများစွာတို့ရဲ့ဝေဖန်မှုကဲ့ရဲ့ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်တို့ဟာသဘောတဘာဝအရာဖြစ်စေသဘောပေါက်နားလည်မှုနဲ့ဖြစ်စေတယောက်ကိုတယောက်တွေ့ဖက်ပြီးအပြန်အလှန်ထောက်ခံအားပေးမှုရရှိဖို့မျှော်လင့်နေကြတာပါဆိုတော့ရုရှားအနေနဲ့တို့ဟာအထူးချမ်းမဟုတ်ဆိုတာပြသဖို့အတွက်နိုင်ငံအများအပြားကလူတွေလာရောက်ပြီးပူတင်နဲ့ရှင်တွဲထိုင်နေတာကိုလိုချင်နေကြတာပါမြန်မာစစ်ကောင်စီကလည်းကမ္ဘာနိုင်ငံတွေပို့ပြီးသူတို့အပေါ်စိတ်ဝင်စားနဲ့ထောက်ခံပြဖို့လိုချင်နေတာဖြစ်ပါတယ်ဒါကြောင့်လဲအခုတွေ့ဆုံမှုဟာနိုင်ငံရေးနဲ့လူမှုအမြင်အတွက်နှစ်ဖက်စလုံးကလှုပ်ပြတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်ဒါဟာရေရှည်ဘလောက်ထိရောက်မှုရှိမလဲဆိုတာကိုတော့ကျွန်တော်တန်ရဖြစ်ပါတယ
်ဆိုတော့ဒီတွေ့ဆုံမှုဟာတကယ်နှစ်နှစ်ကာလရင်းနှီးမှုမဟုတ်ဘဲလက်တော်အစဉ်ပြေဖို့အတွက်ကိုအကျိုးအတွက်လုပ်တယ်ဆိုတဲ့သဘောတနည်းအားဖြင့်ပြောရင် marriage of convenience ဆိုတဲ့သဘောမျိုးလိုပဲပြောမှာပေါ့ဗျာနော
် Yes it is a mutual convenience and I can even say that when they meet in whatever talk I don't know what they were talking about but
ဟုတ်ပါတယ် marriage of convenience ပါပဲသူတို့နှစ်ယောက်တွေ့ဆုံရမှာဘာတွေပြောကြတယ်ဆိုတာအသေးစိတ်ကိုကျွန်တော်မသိပေမဲ့သူတို့ပြောကြတဲ့အထက်ပါဝင်နေတဲ့အကြောင်းအရာတစ်ခုကတော့သူတို့တန်းပြီကထွက်ပြေးဖို့ကြုံလာရင်တယောက်စီတယောက်လာပြီးခုံလုံးမဲ့ကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်ဒါကိုကျွန်တော်သိအလေးနဲ့ထားပြီးပြောနေတာမဟုတ်ပေမဲ့သူတို့အနေနဲ့ဒီလိုအခြေအနေမျိုးဖြစ်လာခဲ့ရင်ဆိုတော့တော့စဉ်းစားရမယ့်အချိန်လေးရောက်လာနိုင်ပါတယ
်နောက်မေးချင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်ဒီနှစ်နိုင်ငံတို့ဟာအခုလောလောဆယ်မှာမြန်မာစစ်ကောင်စီနောက်ကွယ်မှာအတူတူရပ်တည်နေကြတယ်လို့လူတွေကသတ်မှတ်ကြပါတယ်ဒါပေမဲ့သူတို့နှစ်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့လက်တွဲမှုကဘလောက်ခိုင်ခိုင်မာမာရှိနိုင်ပါသလဲတကယ်တော့စီးရီးခေတုံးကဆိုဗီယက်ရုရှားဆိုရင်တရုတ်ကိုကမ္ဘာနိုင်ငံရေးဇက်ခုမှာသူနဲ့ဒန်းတူမဆက်ဆံခြင်းလို့ကိုစတာရင်းရိုးမပေးခြင်းလို့သူတို့လမ်းခွဲခဲ့ရတာရှိပါတယ်နောက်အရှအလဲပိုင်းမှာလည်းပဲနယ်မြေပြဿနာတွေရှိနေခဲ့တယ်ဆိုတော့သူတို့ရဲ့လက်တွဲမှုကဘလောက်ခိုင်မာနိုင်မယ်ထင်ပါသလဲမြန်မာရဲ့နောက်ကွယ်မှာလက်တွဲမှု
Yes, definitely Russia and China have common interests in Myanmar, and the one major interest they share is that
ရုရှားနဲ့တရုတ်နိုင်ငံတို့မှာမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးအမြတ်တွေအတူတူပဲရှိနေတာတော့သိကြပါတယ်။တခုသောတူညီတဲ့မျှမှန်းချက်ကတော့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေနဲ့ဒီမိုကရေစီလွှမ်းမိုးမှုတွေမရောက်လာစေပဲဖြစ်ပါတယ်။ဒီကိစ္စမှာရုရှားနဲ့တရုတ်တို့မြန်မာနောက်ကအတူတူပဲရှိကြပါတယ်။ဒါပေမဲ့ဒီလိုလက်တွဲရပ်တည်မှုဟာရှေ့ဆက်ပြီးအကန့်အသတ်နဲ့သာသွားနေပါလိမ့်မယ်။ဒီအတွက်အကြောင်းရင်းအများပြားလည်းရှိပါတယ်။တရုတ်ဟာကမ္ဘာရဲ့ဒီဘက်အချမ်းမှာအထင်ကရအင်အားကြီးနိုင်ငံအဖြစ်သူ့ကိုယ်သူမှတ်ယူထားတာပါ။မြန်မာနိုင်ငံပေါ်မှာလဲရုရှားထက်များစွာတာလွန်ပြီးလွှမ်းမိုးထားတဲ့နိုင်ငံဖြစ်ပါတယ်။ရုရှားကမြန်မာနိုင်ငံမှာဘာပဲလုပ်လို့တရုတ်မျက်နှာကိုအရင်ကြည့်ရမှာဖြစ်ပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံမှာသူလှုပ်ချင်တာလှုပ်ဖို့ရုရှားမျက်နှာကိုကြည့်နေစရာမလိုပါဘူး။ဆိုတော့မြန်မာအရေးအတွက်သူတို့နိုင်ငံပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်ရှိမှာဖြစ်ပြီးနိုင်ငံတကာအရေးလက်တွဲရမှာလဲအကန့်အသတ်တွေရှိနေမှာပါ။သူတို့နိုင်ငံဟာစီးကာလာတုန်းကနိုင်ငံတကာမှာရန်သူတွေပြန်ဖက်တွေဖြစ်ခဲ့ကြတယ်ဆိုတာမှတ်ပါတယ်။အခုတော့သူတို့ဟာသူတို့မဟာဗျူဟာမဟာမိတ်တွေ strategic alliance လို့ပြောနေကြပါတယ်။ဒါမှတ်ပါတယ်။သူတို့ဟာတယောက်ကိုတယောက်တိတသာမိခိုအားထားနေကြပါတယ်။ယူကရိန်းစစ်ပွဲမှာတရုတ်ကရုရှားကိုပေါ်ပေါ်ထင်ထင်ထောက်ခံပါတယ်။ဒါပေမဲ့တရုတ်ကသတိကြီးစွာထားပါတယ်။လိုအပ်တာလည်းတော့မပိုပါဘူး။ယူကရိန်းမှာရုရှားရဲ့စစ်တိုက်နေပုံကိုတရုတ်ကအပြည့်အဝသဘောမတူပါဘူး။ရုရှားရဲ့နျူကလ িয়ার အင်အားပြအနိုင်ကျင့်နေပုံကိုတရုတ်ကသဘောမချပါဘူးဆိုတော့နှစ်နိုင်ငံဆက်ဆံရေးမှာအကန့်အသတ်နဲ့ရှိနေတာပ
ါဆိုတော့မြန်မာအရေးမှာရောဒီရုရှားနဲ့တရုတ်နှစ်နိုင်ငံညီညွတ်မှုမှာဘယ်လိုအဖူးအထစ်တွေရှိနေထိုင်လဲဆိုတာလည်းနဲ့ရှင်းပြပါအောင်ခင်ဗျာ
Myanmar is another example where this collaboration will be limited it will only
မြန်မာနိုင်ငံဟာလည်းဒီရုရှားတရုတ်ဆက်ဆံရေးအကန့်အသတ်ရှိနေတယ်ဆိုတော့နောက်ထပ်နမူနာပြရုပ်တစ်ခုပါမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းမှုသူတို့လိုလားနေသမျှတော့သူတို့ကလက်တွဲနေကြပါလိမ့်မယ်။ဒါပေမဲ့သူတို့ချင်းချင်းမှလည်းထူးခြားတဲ့မတူညီတဲ့ဦးစားပေးမှုတွေတီးခြားစီရှိနေပါတယ်။ဒီလိုဦးစားပေးမှုကိစ္စတွေကိုမြန်မာနဲ့ရုရှားတီးသန့်မြန်မာနဲ့တရုတ်တီးသန့်စီလောက်ကန်ချင်ကြပါတယ်။သုံးနိုင်ငံစုပေါင်းပြီး trilateral မလုပ်ချင်ကြပါဘူး။ရုရှားတရုတ်နဲ့မြန်မာစစ်ကောင်စီသုံးဝင်ဆိုင်တွဲလုပ်ချင်တဲ့အရေးကြီးလို့ရဘာမှရှိလိမ့်မယ်လို့မထင်ပါဘူး။
သမ္မတပူတင်နဲ့တရုတ်တို့ဟာမဟာဗျူဟာမဟာမိတ်တွေ strategic alliance တွေလို့ဆိုတော့မြန်မာနိုင်ငံကိုတရုတ်ကသူတို့အတွက်မဟာဗျူဟာအရအချက်ချကြတဲ့နေရာဖြစ်တယ်အိန္ဒိယသမုဒ္ဒရာကိုထွက်မဲ့ထွက်ပေါက်ဖြစ်တယ်လို့သူတို့သတ်မှတ်ထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာရုရှားကဝင်လာတော့ရုရှားနဲ့တရုတ်ဟာမဟာဗျူဟာအရအကျိုးစီးပွားချင်းထိတိုက်တွေ့တယ်လို့မဆိုနိုင်ဘူးလားခင်ဗျာ
Yeah, I think they are strategic allies for sure. They are not military allies, I would say. I wouldn't call them military allies. There is no military treaty between the two. They are strategic allies in terms of
သူကမဟာဗျူဟာဆန်ရမဟာမိတ်တွေဖြစ်တယ်ဆိုတော့အသေးချာပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူတို့ကိုစီးရင်မဟာမိတ် military alliance လို့ကျွန်တော်မခေါ်ချင်ပါဘူး။သူတို့နိုင်ငံကြားမှာလည်းစီးရဲသဘောတူစာချုပ်တစုံတရာမရှိပါဘူးမဟာဗျူဟာအရာကတော့အပြန်အလှန်ကူညီပြီးဩစာအချိန်ဝါကြီးမားအောင်လုပ်မယ်အနောက်နိုင်ငံတွေရဲ့ဖိအားကိုလက်တွဲရင်ဆိုင်မယ်ဆိုတဲ့သဘောမျိုးရှိနေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတနင်္ဂနွေနဲ့တနင်္ဂနွေရှင်းပြမှုလည်းရှိနေပါတယ်အာရှအလယ်ပိုင်းမှာပြိုင်ဆိုင်နေကြပါတယ်တကယ်လို့အနောက်ဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြဿနာတက်လို့အရှေ့ဘက်မှာပိုပြီးလှုပ်ရှားဖို့ရုရှားကလှုပ်လာမယ်ဆိုရင်တရုတ်နဲ့ပြိုင်ဆိုင်မှုကပိုပြီးပြင်းထန်လာနိုင်ပါတယ်လောလောဆယ်မှာတော့တရုတ်ညွန်ညင်းစရာမဖြစ်အောင်ရုရှားကသတိထားလှုပ်ဆောင်နေပါတယ်အချုပ်ပြောရရင်မြန်မာအရေးမှာအကျိုးစီးပွားချင်းတူညီမှုရှိပါတယ်သူတို့တက်နိုင်ရင်မြန်မာမှာနျူကလ িয়ার ဆဲကိုတည်ပေးနိုင်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားနှစ်နိုင်ငံကြားသူတို့လုပ်သမျှမှာအပြည့်အဝသဘောတူညီမှုရကြလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်ကသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဦးစားပေးကာကွယ်မှာပါရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဟာတရားရဂိုင်တော့မဖြစ်နိုင်ပါဘူး
ဒါအရှိတောင်အရှာမှာလည်းပဲရုရှားဟာတချိန်ကသူ့ရဲ့ခြေကုပ်စခန်းဖြစ်ခဲ့တဲ့ဗီယက်နမ်ကိုအခုခါမှလက်တွဲဖြုတ်ခဲ့ပြီးဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကိုအရှိတောင်အရှာမှာသူ့ရဲ့ခြေကုပ်စခန်းအသစ်ဖြစ်တိဆောက်လာနိုင်မဲ့အလားအလာကောမရှိဘူးလားခင်ဗျာရုရှားအနေနဲ့
Well, they left Vietnam years ago, the Cameron Bay military base. So that was Putin's decision and in some ways I think it was a decision by the Russian government to do so because I think they probably believed that that was not in their interest or they couldn't afford it.
Russia ani to ja ga be Vienna ma shi de siskan Kamran Bay Kamran Pinle kwe ko sun lut khet bi phit par de. ်အဲ့ဒါကပူတင်ရဲ့ဆုံးဖြတ်ချက်နဲ့လောက်တာပါတစ်ချိန်တည်းမှာပဲအဲ့ဒီစစ်ကန်ကသူတို့အတွက်အကျိုးမရှိတော့လို့ဓမ္မမဟုတ်ရင်လည်းသူတို့ငွေချေးမတက်နိုင်တော့လို့ဆွန့်လွတ်ခဲ့တာလည်းဖြစ်နိုင်ပါတယ်အခုလောလောဆယ်မှာတော့ရုရှားကသူ့ရဲ့အနီးကပ်အိန္ဒိယတချို့ကလွဲလို့သူတို့စစ်ကန်တိုးချဲ့ထားရှိနိုင်တဲ့အခြေအနေမျိုးမရှိပါဘူးသူ့ရဲ့တိုက်ရိုက်ဩစာလွှမ်းမိုးခံနယ်မြေဒါရစ်စဖီးယားအော့ဖ်အင်ဖလူးအင်းစ်နယ်မြေတွေဖြစ်တဲ့ရခိုင်ဆိုဗီယက်နိုင်ငံတွေကော့ကေးဆပ်ယူကရိန်းမော်ဒိုဗာစတဲ့ဒေသတွေမှာလက်မလည်အောင်ဖြစ်နေပါတယ်။ဒါကြောင့်လဲသူဟာအရှိတောင်အရှက်မှာစစ်စကန်တိစောက်နိုင်တဲ့အင်အားဓမ္မမဟုတ်ရင်လဲရီမန်းချက်တစုံတရာရှိမယ်လို့ကျွန်တော်မထင်ပါဘူး။ဒုတိယတစ်ချက်ကလည်းအရှိတောင်အရှက်ဆိုတာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးခံနေပြီလို့သတ်မှတ်ထားရဖြစ်လို့ရုရှားစစ်စကန်တွေထားရှိရေးကိစ္စကိုတင်းကြီးခံလိမ့်မယ်မဟုတ်ပါဘူး
။အခုမြန်မာနိုင်ငံမှာဖြစ်ပျက်နေရကိုသုံးသပ်သူတို့ကပြောကြပါတယ်။ဒါဟာ proxy war ကိုယ်စလေကတဆင်းတိုက်တဲ့စစ်ပွဲရဲ့စစ်မျက်နှာပြင်စစ်မြေပြင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အနောက်ဥစုကဒီမိုကရေစီအင်အားစုနောက်ကွယ်မှာရှိနေပြီးတရုတ်နဲ့ရုရှားတို့ကစစ်ကောင်စီရဲ့နောက်ကွယ်မှာရှိနေတယ်လို့ဆိုကြပါတယ်။ဒါပေမဲ့သုံးသပ်သူနောက်ပညာရှင်တွေကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကိုကြည့်မယ်ဆိုရင်တကယ်တမ်း proxy war ဖြစ်နေတာကတရုတ်နဲ့ရုရှားအကြမ်းမှသာဖြစ်တယ်။တိုင်းရင်းသားအင်အားစုတွေကတရုတ်လက်နက်ကင်ပြီးတိုက်နေရတယ်စစ်ကောင်စီကရုရှားလက်နက်ကင်ပြီးတိုက်နေရတယ်လို့ဆိုပါတယ်။So ဒီကိစ္စမှာတော့ပမခအစီအစဉ်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲ
Yeah I don't know there's a proxy war between Russia and China in my mind just based on the weaponry that they are supplying I doubt I don't think Russia is really involved in domestic affairs
သူတို့လည်းနဲ့ထောက်ပံ့မှုတွေရှိရဆိုရင်မဲ့ရုရှားနဲ့တရုတ်မြန်မာနိုင်ငံမှာ proxy war ဆင်နွှဲနေတယ်လို့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံအရေးမှာတရုတ်ဝင်ဆွတ်တယ်လို့ရုရှားကမြန်မာနိုင်ငံပြည်ရင်းမှာဝင်ရောက်ဆွတ်ဖက်နေတယ်လို့မထင်ပါဘူးမြန်မာပေါ်ရုရှားလွှမ်းမိုးမှုဟာအဓိကအဖြစ်ကုသန်းရောင်းဝယ်ရေးနဲ့နိုင်ငံရေးတန်ခင်းတမန်ခင်းကိစ္စမှသာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်မှာရုရှားကတရုတ်ကိုမရှင်းပါဘူးရှင်းနိုင်စရာအခြေအနေလည်းလုံးဝမရှိပါဘူ
း Thank you very much Professor
ကျောင်းဆန်တာရဲ့သတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခင်ကြရတာဖြစ်ပါတယ်ရှင်။အခုတော့ယူကရိန်းစစ်ပွဲကြောင့်ရုရှားစီးပွားရေးထိခိုက်မှုရှိသလားဆိုတာကိုကြည့်ကြရအောင်ပါရှင်။ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တာကရုရှားစီးပွားရေးကိုမထိခိုက်ဘူးလို့ရုရှားသမ္မတပူတင်ကပြောပါတယ်။သူပြောသလိုစစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုမရှိဘူးဆိုတာဟုတ်ပါသလား။အချက်နဲ့အခြေခံပြီးမှတ်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့အနောက်တိုင်းရဲ့ဒဏ်ခတ်ပိတ်ဆို့မှုဟာရုရှားစစ်ပွဲကိုထိလောက်အောင်မဖြစ်ဘူးလို့ဆက်ပြောနေပါတယ်။ဗလာဒီဗော့စတော့မြို့မှာစက်တင်ဘာလ9ရက်နေ့ကကျင်းပတဲ့စစ်ပွဲဖိုရမ်မှာမစ္စတာပူတင်ကအနောက်နိုင်ငံတွေရဲ့စစ်ပွဲဘဏ္ဍာရေးနည်းပညာတိုက်ခိုက်မှုတွေကိုရုရှားကြမ်းကြမ်းခံနေပါတယ်လို့ပြောသွားပါတယ်။ဒါကအထင်မြင်မှအောင်လုပ်တာပါ။ရုရှားလို့ဝက်အစင်ခန်းစားတစောင်းနဲ့ပတ်သက်ပြီးတော့ဒီလောက်မှာပဲ Bloomberg သတင်းဌာနပြောထားတာကရုရှားစီးပွားရေးရဲ့ထုတ်လုပ်မှုက2024အထိ12ရာခိုင်နှုန်းကျဆင်းနိုင်တယ်လို့ဆိုပါတယ်။ကြားချပြီးတော့ခံမဲရမယ်ဆိုရင်စီးပွားရေးကစစ်ပွဲမတိုင်မီအခြေအနေကို2029အထိပြန်မရောက်နိုင်ဘူးလို့ဆိုတာပါ။ပြီးတော့ပညာတတ်တွေနိုင်ငံကဆုံးရှုံးရမယ်။နေပညာကျွမ်းကျင်သူ2,000နိုင်ငံကထွက်ခွာမယ်လို့ခန့်မှန်းပါတယ်။အရေးယူတဲ့နိုင်ငံတွေကပိုများလာနိုင်ပြီးဘယ်ဘက်ကပဲကြည့်ကြည့်ဒဏ်ခတ်ပိတ်ဆို့မှုရဲ့ဒဏ်ကပြနေပြီလို့ Bloomberg ကတင်ပြပါတယ်။အရေးယူမှုတွေကြားကရုရှားကတော့ရေနံတဲ့သဘာဝဓာတ်ငွေကိုတရုတ်လိုသူမိတ်ဆွေနိုင်ငံတွေကိုလျှော့ခြင်းနဲ့ဆက်တော့ရောင်းနေရဆဲပါ။ဒါမဲ့လည်း Yale တက္ကသိုလ်ကပညာရှင်တွေဇူလိုင်လမှာတင်ပြတာကဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်ရုရှားစီးပွားရေးပြိုကျနေပြီဆိုတာပဲဖြစ်ပါတယ်။ရုရှားကနေကုမ္ပဏီပေါင်း1,000ကျော်နိုင်ငံရဲ့စုစုပေါင်းပြည်တွင်းထုတ်ကုန် GDP ရဲ့40ရာခိုင်နှုန်းထွက်သွားပြီလို့အဲ့အစီရင်ခံစာမှာပြောထားပါတယ
်ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph web ဆာမျက်နှာဖြစ်တဲ့ polygraph.info မှာတက်ရောက်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့သတင်းပတ်စဉ်အကစားအစီအစဉ်ကိုတင်ပြပေးပါမယ်။ American Open Tennis ပြိုင်ပွဲမှာတော့ Champion သစ်တွေထွက်ပေါ်လာ ခဲ့တာပါဗြိတိန်နိုင်ငံမှာတော့ဒုတိယမြောက်အလစ်စဘက်ဘီမာကြီးကွယ်လွန်သွားတဲ့အတွက်အားကစားပွဲတချို့ကိုရွှေ့ဆိုင်းခဲ့တာနဲ့အဲ့ဒီအပေါ်မှာသဘောထားတွေနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်တင်ပြထားပါတယ်ရှင်
အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပခဲ့တဲ့ US Open Tennis ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ချန်ပီယံသစ်တွေထွက်ပေါ်လာပါတယ်။တနင်္ဂနွေကအမျိုးသမီးဒူးချင်းဖိုင်နယ်မှာတော့ပိုလန်နိုင်ငံကကမ္ဘာအဆင့်တဲ့ Iga Swiatek ကဒူနီရှားကအောင်ဂျေဘောကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲဟာသူတို့နှစ်ယောက်လုံးအတွက် US Open Final ကိုပထမဆုံးအကြိမ်တက်လာတာဖြစ်ပြီးတော့ဒီပွဲမှာ Swiatek က6-6နဲ့နှစ်ပွဲပြတ်နိုင်သွားခဲ့ပါတယ်။ဇော်တိုက်ခဒီပွဲနိုင်လိုက်တဲ့အတွက် US Open ကိုပထမဆုံးချိန်ဘိုးဆွဲပြီးတော့ Grand Slam Champion ဆုကိုတော့3ချိန်မြောက်ရလိုက်တာပါ။သူဟာအခုနှစ်ပြင်သစ် Open ပါဝင်ပြင်သစ် Open ကိုလည်း2ချိန်ရထားသူဖြစ်ပါတယ်။ On the board အတွက်တော့ဒီပွဲရှုံးလိုက်တဲ့အတွက်သူဟာ Grand Slam Final ကိုနှစ်ခုဆက်တိုက်ရှုံးသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ Wimbledon Final မှာလည်းရှုံးခဲ့တာကြောင့်အခုလိုရှုံးတာကသူ့အတွက်ပိုပြီးတော့ခက်ခဲတယ်လို့ပြောပါတယ်။ဇော်တိုက်ကတော့သူ့အနေနဲ့ဒီပွဲနိုင်တဲ့အတွက်ဂုဏ်ယူကြောင်းဒါပေမဲ့မျှော်လင့်မထားကြောင်းအဲ့တော့လေသူအနေနဲ့အားအားသင့်ရပြီးတော့အခုလိုနိုင်ရတဲ့အတွက်တော့ဝမ်းသာတယ်လို့ပြောပါတယ်မြူသာဒူချင်းဖိုင်နယ်ကိုတော့စပိန်ကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအယ်ကရက်စ်ပိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတော့မှကာလို့စ်အယ်ကရက်စ်နဲ့ကက်စပါရူတိုအကြိမ်နဲ့ကစားခဲ့ကြပြီးတော့အယ်ကရက်စ်က 6-4-6-6-6-3 နဲ့တိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဒါဟာသူ့အတွက်တော့ American Open ကိုပထမဆုံးအကြိမ်ပိုဆွဲတာဖြစ်တယ်လို့ Grand Slam Champion ဆုကိုလည်းပထမဆုံးအကြိမ်ရတာပါ။ Alcaraz ဒီပွဲနိုင်လိုက်တဲ့အတွက်အမျိုးသားဘက်မှာကမ္ဘာအဆင့်တနေရာကိုလည်းရောက်သွားပါတယ်။ဒီပွဲနိုင်ပြီးတော့အခုလိုကမ္ဘာအဆင့်ဖြစ်လာတဲ့အတွက် ATP ကမ္ဘာအဆင့်သတ်မှတ်ချက်49နဲ့အတွင်းမှာဆယ်ကျော်သက်တည်တဲ့ပထမဆုံးအကြိမ်ကမ္ဘာအဆင့်ဖြစ်လာခဲ့သူဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းလေးပတ်မှာတော့ဗြိတိန်နိုင်ငံမှာဘီယမာကြီး Elizabeth ကွယ်လွန်ခဲ့တာကြောင့်ဒီကရက်သတင်းဘက်ကကစားမဲ့ Premier League ဘွဲတွေအပါအဝင်ဘောလုံးဘွဲတွေတော်များများကိုမကစားဘဲဖေးဆိုင်လိုက်ပါတယ်။မြန်မာကြီးဟာပြီးခဲ့တဲ့ကြာသပတေးနေ့ကကွယ်လွန်ခဲ့တာကြောင့်ဝန်ထမ်းကြီးအထိမ့်မှဖြစ်တဲ့ပွဲတွေကိုမကစားဘဲဖေးဆိုင်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပေါ်မှာသဘောထားတွေကအမျိုးမျိုးကွဲနေကြပြီးတော့တချို့တွေကလည်းဘောလုံးဘွဲတွေကိုမရွှေ့ဘဲဆက်ကစားသင့်တယ်လို့ပြောပါတယ်
။ I think it's in all due respect I don't think the Queen would have wanted to take the games off.
ပြေမာကြီးကတော့ပွဲတွေကိုရက်စီခြင်းပဲလို့မထင်ပါဘူးကျွန်တော်အထင်ပြောရရင်တော့သူကကစားစီခြင်းပါပါအမှန်တမ်းပြောရရင်ဒီဆုံးဖြတ်ချက်ကမှားတယ်လို့ထင်ပါတယ
်အမေရိကန်ပြည်ထောင်စုကလီဗ်လန်မြို့ကနေဗြိတိန်ကိုအလဲရောက်နေတဲ့ဘောလုံးပရိသတ်ဦးဖြစ်တဲ့မက်ဝန်ဒေါ်ကတော့
It's hard for me to comment on it not being from here so I understand but I think there could be a lot
ကျွန်တော်ကဒီကမဟုတ်တော့ပြောရခက်ပါတယ်ဒါပေမဲ့ဘောလုံးပွဲတွေကစားပြီးကွင်းနေမှာပရိသတ်တွေနဲ့ဆိုရင်တော့အနောက်ရောက်လေဘက်တွေနောက်တစ်မိနစ်ငိန်သက်ဂုံပြူတာလိုမျိုးဂုံပြူမှုတွေပို့ပြီးတော့လုံနိုင်မှာဖြစ်ပါတယ
်ပြီးခဲ့တဲ့ဂျာတာပရီနေ့ကတော့မန်ချက်စတာယူနိုက်တက်နဲ့အာဆနယ်တို့ကစားခဲ့တဲ့ယူရိုပါလိဂ်ပွဲစဉ်မတိုင်ခင်မှာဘီယန်မာကြီးကွယ်လွန်တဲ့အထိမ့်မှတ်ဖြစ်တဲ့တစ်မိနစ်ကြာငိန်သက်ပြီးတော့ဂုံပြူခဲ့ကြပါတယ်ဒါပေမဲ့ဒီတစ်ပတ်မှာကစားမဲ့အာဆနယ်နဲ့ PSB တို့ရဲ့ပွဲကိုတော့ရွှေ့ဆိုင်းလိုက်တယ်လို့တင်းတာနေ့မှာကြေညာထားပါတယ်ပရင်ဗီမာဒီအလစ်ဘတ်ဟာအားကစားကိုအလွန်အားပေးတဲ့သူတစ်ယောက်ဖြစ်ပြီးတော့ပွဲတွေတော်များများကိုလည်းလူကိုယ်တိုင်တက်ရောက်အားပေးလို့ရှိရသူပါဗီမာဒီကွယ်လွန်သွားတာဟာအားကစားလောကအတွက်ဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိတ်ကလည်းပြောလိုက်ပါတယ
် With the passing of Her Majesty Queen Elizabeth II we have lost a great supporter of sport and of the Olympic movement.
ပြေမာကြီးအဲလစ်ဘက်ကွယ်လွန်သွားတာဟာအားကစားလောကနဲ့အိုလံပစ်လှုပ်ရှားမှုအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်။ပြေမာကြီးဟာအိုလံပစ်ပြိုင်ပွဲနှစ်ခုကိုဖွင့်လှစ်ကြောင်းကြီးညာခဲ့တဲ့တဦးတည်းသောနိုင်ငံခေါင်းဆောင်ပါ။ဗြိတိန်အိုလံပစ်အဖွဲ့ချုပ်ရဲ့အားပေးသူတယောက်အနေနဲ့သူမဟာအိုလံပစ်အားကစားအတိုင်းဝိုင်းအတွက်တန်ဖိုးမဖြတ်နိုင်တဲ့အကြံဉာဏ်လေးအကူအညီတွေပေးခဲ့ပါတယ်။အားကစားပွဲတွေကိုသူမတက်တာကိုတွေ့ခဲ့ရတဲ့အခါတိုင်းသူမအနေနဲ့အားကစားကိုဘယ်လောက်ချစ်မြတ်နိုးတယ်ဘယ်လောက်သဘောကျတယ်ဆိုတာတွေ့နိုင်ပါတယ်။သူမကိုယ်တိုင်ကလည်းမြင်းစည်းကျွမ်းကျင်သူတယောက်ဖြစ်ပါတယ်။အားကစားကိုခုံမင်ပြီးဟာတညံဘလောက်ရှိတယ်ဆိုတာ2012ခုနှစ်လန်ဒန်အိုလံပစ်ပွဲအခမ်းအနားမှာအထင်ရှားတွေ့နိုင်ပါတယ်။အခုချိန်မှာကျွန်တော်တို့လည်းတော်ဝင်မိသားစုနဲ့ထပ်တူခန်းစားရပါတယ်။ပြည်မာကြီးအဲလစ်ဘက်ကိုလေးစားဂုဏ်ပြုတဲ့အနေနဲ့အိုလံပစ်အလံကိုတိုင်ဝဲလွင့်ထူပြီးတစ်မိနစ်ငြိမ်သက်ဂုဏ်ပြုသွားမှာဖြစ်ပါတယ်။
ပဒိမီမာကြီးကွယ်လွန်တာကြောင့်ဗြိတိန်ကပရီးမီယာလိဘောလုံးပွဲနဲ့အားစားပွဲတွေတော်များများရွှေ့ဆိုင်းခဲ့ပေမဲ့မြင်းပြိုင်ပွဲ၊ရက်ဘီနဲ့ခရစ်ကတ်ပွဲတွေကိုတော့ကျင်းပခဲ့ကြပါတယ်။မြင်းပြိုင်ပွဲတွေကိုတော့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ဗြိတိန်မာကြီးကိုဂုဏ်ပြုတဲ့အနေနဲ့၅မိနစ်ခန့်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Chelsea အသင်းကဂျာမနီပြတောမတ်စ်တူခေါ်ကိုနီးပြားဖြစ်ကနေထုတ်ပယ်ပြီးတော့ Brighton ပြ Graham Potter ကိုနီးပြားဖြစ်ခန့်လိုက်ပါတယ်။ဒီကတဲ့ဘက်ကကစားခဲ့တဲ့ဥရောပချန်ပီယံစ်လိဂ်ပွဲစဉ်မှာ Chelsea သင်းဟာ Dynamo Zagreb ကိုတကူးကိုမရှိနဲ့ရှုံးပြီးတဲ့နောက်ဒူခေါ်ကိုထုတ်ပယ်ပြီးတော့ဒီနေရာမှာ Graham Potter ကိုနီးပြခန့်လိုက်တယ်လို့ Chelsea ကကြာသပတေးနေ့မှာကြေညာပါတယ်။ Potter ဟာဒီနေ့ Premier League မှာ Brighton ကို6ပွဲကစားပြီးချိန်မှာ4ပွဲနိုင်တပွဲစီတပွဲရှုံးနဲ့အဆင့်၄နေရာရောက်အောင်လှုပ်ပေးထားတာပါ။တစ်ချိန်တည်းမှာပဲဒူခေါ်ကတော့ Chelsea သင်းကနေထွက်လိုက်ရတဲ့အတွက်သူ့အနေနဲ့ဝမ်းနည်းမိတယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေပြောပါတယ်။ဒူကာချယ်ဆီကိုဂိုင်းတွယ်ခဲ့တဲ့ဆကူလာတာကာလအတွင်းချန်ပီယံစ်လိဂ်ဖလားနဲ့ကမ္ဘာကလပ်ချန်ပီယံဖလားတွေကိုရအောင်လှုပ်ပေးနိုင်ခဲ့ပြီးတော့မနစ်ကလည်းချယ်ဆီသင်းကိုပရီးမီယာလိဂ်မှာအဆင့်3ရအောင်လှုပ်ပေးခဲ့တာဖြစ်ပါတယ်။ဒီနေ့မှလည်းချယ်ဆီသင်းဟာ6ပွဲပြီးတဲ့ချိန်မှာ3ပွဲနိုင်တပွဲတည်2ပွဲရှုံး10မှတ်နဲ့အဆင့်6နေရာမှာရှိနေတာပါ။အခုလိုရာသီအစပိုင်းမှာဒူခေါကိုထုတ်ပြီးတော့ပေါ်တာကိုခန့်လိုက်တဲ့ချယ်ဆီသင်းရဲ့ဆုံးဖြတ်ချက်ပေါ်မှာဘောလုံးဝေဖန်သူတချို့ပါဝင်အတော်များများကလည်းမေးခွန်းထုတ်နေကြပြီးတော့ဒူခေါကိုအချိန်ပိုပေးတင်တယ်လို့ပြောကြသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းဒီဆုံးဖြတ်ချက်မှန်မှန်ဆိုတာကတော့ Border အနေနဲ့ Chelsea ကိုဘလောက်ထိအောင်မြင်အောင်ဆွမ်းဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်တာကြောင့်ဆက်ပြီးတော့ပေါင်းစည်းသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်။
ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့အီဇွန်မြို့ကိုတွားရောက်ခဲ့ပြီးရုရှားလက်ကပြီးခဲ့တဲ့သတင်းပတ်တဲ့ပြန်လည်သိမ်းယူဖို့ကြိုးပမ်းခဲ့ကြတဲ့ယူကရိန်းတပ်ဖွဲ့တွေနဲ့ဗိုလ်ထုနေကတွေ့ဆုံပြီးကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ရုရှားကြီးကြုံမှု9လအကြာယူကရိန်းကတံပြန်ထိုးစစ်ဆင်နွှဲနေရမှာနိုင်ငံရှိမြောက်ဘက်ကခါကစ်ဒေသနေရာတော်များကိုပြန်လည်သိမ်းပိုက်ခဲ့တာပါ။ယူကရိန်းတွက်ဥရောပကအားပေးကူညီနေတဲ့ကိစ္စနဲ့ပတ်သက်လို့ခရက်မြို့တော်မှာယူကရိန်းသမ္မတနဲ့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဖွန်တာလီယန်တို့ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။လိုအပ်တဲ့တတိတွေသွေးစည်ညီညွတ်မှုတွေနဲ့အတူဥရောပဆက်လက်တည်မြဲပြီးရုရှားသမ္မတရဲ့လိုရက်တွေကြာဆုံးလိမ့်မယ်လို့ခံယူထားတဲ့အကြောင်းလဲဗိုလ်ထုနေကဥရောပသမ္မတရဲ့အခြေပြမိန့်ခွန်းမှာဥရောပကော်မရှင်ဥက္ကဋ္ဌကထည့်သွင်းပြောဆိုသွားပါတယ်။ဗြိတိန်ပြည်မှာဒုတိယမြောက်အဲလစ်ဘက်ရဲ့ဇပနာကိုရှစ်သင်းပတ်တဲ့ကျင်းပဖို့ရှိနေပြီးအများပြည်သူကာရဝပြုနိုင်မှုပြည်မှာကြီးရဲ့ရုပ်လောင်းကိုလန်ဒန်ဝက်စ်မင်နစ္စတာခန့်မှတ်မှာပုံနှိပ်ကခင်ကျင်းထားပါတယ်။ပြည်မှာကြီးရဲ့ရုပ်လောင်းကိုတော့ဝက်စ်မင်နစ္စတာခန့်မှတ်စီတည်ဆောင်လာတဲ့လန်ဒန်မြို့လန်ဒန်ရှာမှာတော့တိစိတ်ရင်သက်စွာနဲ့ကာရဝပြုတဲ့သူတွေလည်းရှိပါတယ်။ပြည်မှာကြီးရဲ့အခေါင်းကိုတပ်ဖွဲ့ဝင်တွေခြံပြီးအမြောက်တင်ရင်နဲ့တည်ဆောင်လာချိန်မှာတော့ဗြိတိန်ပြည်ရင်သစ်တတိယမြောက်ချာ့စ်၊သားဖြစ်သူဝီလျံနဲ့ဟယ်ရီရိုနဲ့အတူချာ့စ်ရဲ့မောင်နှမတွေဖြစ်ကြတဲ့အန်အင်ဒူနဲ့အက်ဒရက်တို့လည်းလိုက်ပါလာခဲ့ကြပါတယ်။အမေရိကန်နဲ့ကမ္ဘာတစ်ပေါင်းကလူပေါင်းရာထောင်ချီရဲ့အင်တာနက်ဆက်သွယ်မှုတွေကိုဖောက်ထွင်းတိုက်ခိုက်ခဲ့သူတွေဖြစ်ပြီးယူရန်နိုင်ငံသား၃ယောက်ကိုရာဇဝတ်ကြောင်းနဲ့အရေးယူလိုက်တဲ့ကြောင်းအမေရိကန်တရားရေးဌာနကပြောဆိုလိုက်ပါတယ်။ကွန်ပျူတာစနစ်ကိုထိန်းချုပ်ပြီးဝင်ညစ်တဲ့ပုံစံမျိုးနဲ့တိုက်ခိုက်ခဲ့တာလို့လည်းတရားရေးဌာနတာဝန်ရှိသူတွေရဲ့ဗိုလ်ထုနဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်
။နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOE ကိုအပိနာစင်တဲ့အတွက်လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.